ီတော့အဲ့ဒီလေးဘက်ကိုဒီလိုမှတ်ထားပြီးတော့အဲ့ဒီအိန္ဒိယစီမာဇမ္မနဝါဒအတ္တဝါဒလက်ခံတဲ့ပုဂ္ဂိုလ်တွေရဲ့အတ္တလက်ခံပုံလေးကိုနည်းနည်းတော့လူပိသားကိုပြောကြအောင်လို့ဘုရားရှင်ကိုယ်တော်မြတ်ဓမ္မစကြဒေသနာဟောပြီးတဲ့အခါကျတော့ဘုန်းကြီးတို့အနတ္တလက္ခဏသုတ်တန်ကြီးဟောတယ်မဟုတ်လားအဲ့ဒီမှာယူပံဘိကုအနတ္တဝေဒနာအနတ္တပညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တဘိကဝေယတောမြတ်ဦးဇင်သားတို့ယူပံယုတ်တရားကြီးဒီအနတ္တအတ္တမဟုတ်ဝေဒနာတရားဒီအနတ္တအတ္တမဟုတ်ပညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့တရား၅ပါးဒီအနတ္တတရားအတ္တမဟုတ်ဘူးလို့မြတ်စွာဘုရားမဟုတ်ဘူးလားဒီတော့ရင်အဲ့ဒီအနတ္တဝါဒကြီးကိုမြတ်စွာဘုရားသည်အတ္တဝါဒတဲမှာအပြင်းအထန်တကားတဲ့အလူအရဲ့ဖောက်ဖွင့်ပြီးတော့ဟောကြရတာသိလွယ်လွယ်တယ်မမှတ်နဲ့ဒီတော့မြတ်စွာဘုရားရှင်ကိုတော်မြတ်အဲ့ဒီအနတ္တဝါဒကိုမဟောခင်တုန်းကထိုးနေကြီးမှာတို့အိန္ဒိယတိုင်းပြည်မှာပုဂ္ဂိုလ်တွေလက်ခံတားကြတဲ့အတ္တဝါဒတွေဟာတကားတဲ့ကျုပ်လို့ပွေလို့အများကြီးအဲ့ဒီအများကြီးတွေကဒုဗိဒသိလွယ်တဲ့အတ္တအကြောင်းလေးကိုနည်းနည်းပြောရမယ်ဆိုရှိရင်သူတို့အယူအဆအရာအတ္တနှစ်မျိုးရှိဟောဒီကဘာလောကတာဩကာသလောကကြီးနဲ့သတ္တလောကကြီးကိုဖန်ဆင်းတဲ့ဘယ်တော့မှမပြည့်မစည်းပဲနဲ့ကောင်းငယ်မှာတည်ရှိနေသောအကြည့်အခဲအမြဲတည်တဲ့နေသာဒူဝသတ္တပယံဝတိဧသရနေမာနာကတ္တဆိုတဲ့ဂုံတုတေနဲ့ပြည်စုံသောမဟာတမလို့ခေါ်တဲ့မဟာအတ္တကြီးတစ်ခုရှိဒါသူတို့ကျမ်းကစကားအရာပြောဧသရဆိုတာကကမ္ဘာလောကကြီးဟောဒီဩဃာသလောကနဲ့တတ္တလောကကြီးအကုန်လုံးကအစိုးရတယ်တဲ့အဲ့ဒီအတ္တကြီးကမဟာအတ္တမဟာတမလို့ခေါ်တယ်ကမ္ဘာလောကကြီးအစိုးရတဲ့ဧသရဟောဒီကဘာလောကကြီးတွေဘတ်တံဩကာသလောကနှစ်ပါးကိုဖန်ဆင်းတဲ့နေမာနာတဲ့နေမာတာဆိုတာသူပဲဖန်ဆင်းတာလည်းသူပဲအစိုးရတာလည်းသူပဲဣန္ဒရနေမာနာကတ်တာဒီကဘာလောကကြီးကိုကတ်တာလို့ခေါ်တဲ့ပြုပြင်စောင့်ရှောက်နေတာသူပဲဣန္ဒရနေမာနာကတ်တာပယံဝတိကဘာလောကကြီးတွေဘတ်တော်အကုန်လုံးအဲ့ဒီမဟာအတ္တကြီးရဲ့အလိုနဲ့အကုန်လိုက်ရမယ်ပယံဝတိကာရကသူပဲပြုလုပ်တာဝေဒကသူပဲခံစားတာဒီတော့ရေရှင်းရှင်းပြောရတော့ဆိုလို့ရှိရင်ကမ္ဘာလောကမှာရှိနေတဲ့ရေမြင့်တော်ပင်နေသမုဒ္ဒရာဆိုတဲ့ဟောဒီဩကာသလောကကြီးကိုဖန်ဆင်းသွားတာပြုပြင်သွားတာစောင့်ရှောက်သွားတာစိတ်ကြိတ်ခေလေပြီးတော့ွားတာဘယ်သူတို့ဆိုရင်မဟာအတ္တမဟာတ္တမလို့ဒီလိုဆိုကြသူအဲ့ဒီမဟာတ္တမကြီးကဖန်ဆင်းလိုက်တဲ့အခါကျတော့ရေမြင့်တော်ပင်နေသမုဒ္ဒရာဖြစ်လာပြီးတော့ဟောဒီရေမြင့်တော်တော်ပင်လယ်သမုဒ္ဒရာဒီပေါ်မှာနေနေကြတဲ့တတဝါတယောက်စီတယောက်စီတယောက်စီလူတွေအလားတိရိစ္ဆာန်တွေတတဝါတကောင်စီတကောင်စီအဲ့ဒီတတဝါတကောင်စီတကောင်စီကိုဖန်ဆင်းသွားတာဟာလည်းပဲယခုနကမဟာတမဖန်ဆင်းပြီးတော့သူကတည်ပြီးတော့အတ္တအပွားလေးတွေအများကြီးထက်ထည့်ပေးလိုက်တယ်အတ္တဘွားလေးတွေအတ္တအငယ်လေးတွေအဲ့ဒီအတ္တငယ်လေးတွေကြတော့ရှိကမဟာမတ္တတုဒုမိလရိုးရိုးအတ္တလို့ဒီလိုပဲခေါ်ဒီတော့မဟာအတ္တနဲ့ရိုးရိုးမဟာမပါတဲ့အတ္တရေလို့အတ္တနှစ်မျိုးဖြစ်သွားပြီမဟုတ်လားမှန်ပါဗျာဒုတိယနာပရိသဘဘူရောကောင်းတို့ဟောဒီတတ္တဝတယောက်စီတယောက်စီရဲ့ကိုယ်ထဲမှာကိုယ်နဲ့ကမဟာတ္တမလို့ခေါ်တဲ့ဖန်ဆင်းရှင်ကြီးကနေထည့်သွင်းပေးရတဲ့အတ္တကလေးတွေတကောင်စီတကောင်စီလူတိုင်းမှာအကုန်ရှိအဲ့ဒီအတ္တလေးတွေကိုဘယ်ကနေထည့်ပေးထားသလဲဆိုလို့ရှိရင်ငယ်တိတ်အလေတဲ့တဲ့မှာအပေါက်ရှိတယ်တဲ့ဒုဗိဒကြီးအဲ့ဒါကိုမြမရန္ဒလို့ခေါ်တယ်တဲ့ဒါသူတို့သေကရကျမ်းကဆိုတာပြောပါလားမြမရန္ဒတဲ့မြမရန္ဒဆိုတာဘာလဲဆိုလို့ရှိရင်မြမပြည်ကိုသွားတဲ့အပေါက်မြမပြည်ကနေပြီးတော့အတ္တလေးဝင်လာတဲ့အပေါက်တဲ့အဲ့ဒါမြမရန္ဒလို့ခေါ်တဲ့အပေါက်ကလေးငယ်တိတ်မှာရှိအဲ့ဒီအပေါက်ကလေးကနေငယ်ရိအလေတဲ့ရည်ဒီအပေါက်ကလေးကနေခုနကမဟာတမလို့ခေါ်တဲ့မဟာအတ္တကြီးရှင်းရှင်းပြောရင်ဗြဟ္မာကြီးကိုပဲသူတို့မဟာအတ္တခေါ်တာပါအဲ့ဒီဗြဟ္မာကြီးလို့ခေါ်တဲ့မဟာအတ္တကြီးကနေကောင်းကင်ကနေအတ္တလေးကိုငယ်ရိအပေါက်ကလေးကနေမှုတ်ပြီးတော့သွင်းလိုက်တာတို့တရားနာပရိသတ်ရဟောဒီရင်ချင်းတွေကနှလုံးအိမ်တွေကိုမှခုနကအတ္တအငယ်စားလေးတွေကတယောက်တစ်ခုစီတစ်ခုစီရောက်လာတယ်ဒါဖြင့်အဲ့ဒီအတ္တလေးမိခိုးဖို့ရန်ရှင်းဥစွာဘာလုပ်ပေးတာရလဲဆိုလို့ရှိရင်မဟာအတ္တကြီးကနေပြီးတော့ အလားအနုကဝါဒဒီအနုကဝါဒဒီအနုကဝါဒဆိုတော့အဲ့ဒီမှာအနုဝါဒဆိုပြီးတော့ရှိသေးအဲ့ဒါတွေကသိထုတ်ထွေးတဲ့ဝါဒတွေယုတ်ကလေးတွေကိုတစ်ခုစီတစ်ခုစီအဲ့ဒီမှာပေါင်းစပ်ပေါင်းစပ်ပြီးတော့အနုမျိုးလေးနှစ်ခုပေါင်းရင်အဲတစ်ခုနဲ့တစ်ခုပေါင်းနှစ်ခုပြည့်နှစ်ခုနဲ့နှစ်ခုပေါင်းလေးခုပြည့်အဲ့လိုအနုမျိုးလေးတွေတစ်ခုစီတစ်ခုစီပေါင်းပေါင်းပေါင်းပေါင်းပြီးတော့အလားယုတ်ကလေးတွေတိဆောက်တိဆောက်ထားလိုက်တာတတ္တဝါရခန္ဓာကိုယ်ကြီးဖြစ်လာ။ဘုန်းကြီးတို့ပါဠိတော်ထဲတော့ဗာပြောလဲ။ဗဒ္ဓမံကလလံဟောတိကလလံဟောတိအဘူတံအဘူတံဇာတိပေတိဆိုတဲ့ပါဠိတော်အတိုင်းပေါ့။တတ္တဝါတယောက်ဇာတိပရိသဏိနေရင်ယုတ်တိဘယ်ကစလဲကလလရည်ကြီးကစ။အဲဒီကလလရည်ကြီးမှာအကာယတ္တကဘာဝတ္တကဝတ္ထုတ္တကဆိုတဲ့အဲ့ဒီမှာဓမ္မက၃ရင်းရုပ်ပေါင်း30မှီတွဲပြီးတော့ဖြစ်လိုက်ပြီဆိုရင်အဲ့ဒီရုပ်တရားကိုပဋိသင်္တိစိတ်လို့ခေါ်တဲ့ဝိညာဉ်လေးလာပြီးတော့ဒီနေရာမှာမှီ၍တွဲ၍ဖြစ်တယ်။ဗုဒ္ဓအဘိဓမ္မာနိပဋိသင်္တိတိဘုံကဒီလိုမိခင်ရဲ့ဝါကောင်းထဲမှာခုနကကလလရည်ကြီးလို့ခေါ်တဲ့အဲ့လားအမြုပ်ကလေးတွေဖြစ်ပြီးတော့လာကလလရည်ကြီးဆိုတဲ့ခုနကပုတ်သွေးအချီတက်ကလေးတွေတီးလာပြီးတော့အဲ့ဒီကလလရည်ကြီးဆိုလို့ခေါ်တဲ့ရုပ်ကလေးမှာကာယဓာတ်ကဘာဝဓာတ်ကဝတ္ထုဓာတ်ကလို့ခေါ်တဲ့ရုပ်ပေါင်း30အဲ့ဒီမှာဖြစ်လေပြီးရောပဋိသင်္တိစိတ်ပြီးအဲ့ဒီမှာဥပပြီးတော့မှီတွယ်သွားတယ်အဲ့ဒီကနေတစ်ပြေးတစ်ပြေးနဲ့ကလလရည်ကြီးကနေအမြုပ်ကနေသွေးသွေးသွေးကနေပြီးတော့သာတိသာတိကနေတစ်ပြေးတစ်ပြေးနဲ့ခဲမငါးပြားတစ်ပြေးပြေးဖြစ်လာသတ္တဝါတယောက်ရုပ်နေနေတွေ့ဒီမှာပေါ့အဘုဒ္ဓဗိဓမာနိအကျမ်းပြည့်ဒီလိုမှတ်တယ်။ယခုတည်းကအတ္တဝါဒသမားကြတော့အဲ့ဒီကရလယေကြီးတွေဘာတွေမပြောတော့ဘူး။ရုပ်အနုမြူလေးတွေတစ်ခုနဲ့တစ်ခုပေါင်းစပ်ပြီးတော့အဲ့ဒီမှာတီးနေလိုက်တဲ့ရုပ်အခဲလေးအဆိုင်လေးဖြစ်တယ်။အဲ့လိုဖြစ်လာတဲ့အချိန်မိစရာတွယ်စရာရပြီဆိုရင်မဟာအတ္တကနေပြီးတော့ခုနကအတ္တအငယ်လေးတွေကိုအကုန်လုံးကောင်းခုနကငယ်လေးအပေါက်ကနေမှုတ်ပြီးတော့သွင်းထည့်လိုက်တော့အဲ့ဒီမှာတီးနေတဲ့ရုပ်ကလေးတွေအနုမြူလေးတွေပေါက်စပ်တီးနေတဲ့ရုပ်ကလေးတွေမှာအတ္တလေးသွားပြီးတော့တွဲနေတယ်။အဲ့ဒီအတ္တလေးဟာဝင့်လက်ပြီးတော့တခါလေကြီးပြီးတော့အယောင်တလက်လက်ထွက်နေ။ဘုန်းကြီးတို့အနေနဲ့ဆိုလို့ရှိရင်တော့ဟာရယဝတ္ထုလို့ခေါ်တဲ့နှလုံးအိမ်မှာနှလုံးသားမှာမနောဓာတ်မနောဝိညာဏဓာတ်လို့ခေါ်တဲ့စိတ်တွေစရသိတ်တွေမှီတွဲနေတယ်ဆိုတာအဘိဓမ္မာကျမ်းတော်ဘုန်းကြီးတို့ဗုဒ္ဓဘိဓမ္မာတော့ရှိတယ်။အဲ့ဒါသူတို့ရဲ့အတ္တဉာဏ်တွေကတော့ဘယ်နဲ့ပြောလဲခုနကပြောတဲ့အနုမြူလူတွေပေါင်းစပ်တဲ့ရုပ်အစုအပေါင်းမှာအတ္တလေးလမ်းမီတွေ့တယ်သူအတ္တဘသူထည့်ပေးတာလဲဆိုမဟာအတ္တကထည့်ပေးလိုက်တာဘုန်းကြီးတို့ကတော့ဟောဒီပဋိသင်္ဍိစိတ်ကလေးကိုဘသူကပို့ပေးလိုက်တာလဲဆိုလို့ကြည့်ရင်အဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းတရားတွေကပို့ပေးလိုက်တာအဲ့ဒီလိုဌာနမှုတွေရှိတယ်သူတို့ကဒါတွေမပြောတော့ဘူးဒီတော့ရင်အဝိဇ္ဇာတဏ္ဍာကံတွေကိုပယ်ထားလိုက်တယ်ဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿစဉ်းစားပြီးတော့ကြည့်မိစ္ဆာဒိဋ္ဌိကြီးဟာဘလောက်ဝင်နေလဲဆိုလို့ရှိရင်အကြောင်းပင်အာယတုကဒိဋ္ဌိဖြစ်နေပြီအဲ့ဒီအဝိဇ္ဇာတဏ္ဍာကံအကြောင်းကင်းနေတဲ့ခန္ဓာတွေဖြစ်လာတယ်ဆိုလို့ရှိရင်အာယတုကဒိဋ္ဌိခန္ဓာယုတ်ဝရဏသင်္ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအကျိုးဒုက္ခသစ္စာတရားကိုလက်မခံဘူးနတ္တိကဒိဋ္ဌိဖြစ်သွားတယ်အဲ့ဒီတော့ကုသိုလ်အကုသိုလ်မရှိတော့ဘူးမြမကြီးကုဏကအာတာကြီးဖန်ဆင်းပေးတဲ့အတိုင်းပဲဖြစ်ရတယ်ဆိုတော့ဘာလဲကုသိုလ်အကုသိုလ်မလိုဘူးပေါ့ဗျာအာဂရိယဒိဋ္ဌိအကုန်ဝင်သွားတယ်ဒါကြောင့်အာတာဒိဋ္ဌိတစ်ခုတည်းကြံသောဒိဋ္ဌိအလုံးကိုပောက်ပွားစေတယ်ဆိုတာဒုဝိသဒီလိုမှိုက်ဒီတော့ရင်အဲ့ဒီယုတ်တကလေးတွေတစ်ခုနဲ့တစ်ခုပေါင်းထားတဲ့အထဲမှာအာတာလေးလာပြီးတော့ကပ်ပြီးလဲဆိုရင်ဝင့်လက်နေတာပဲလေအဲ့ဒီအာတာလေးကရေကျက်နှလုံးအိမ်လို့ခေါ်တဲ့နေရာမှာတီးပြီးပြီးတော့နေတယ်မျက်စိပေါက်ကကြည့်ခြင်းပြီးယူပါယုံနဲ့မျက်လုံးနဲ့ဆိုင်ပြီးပြီဆိုရင်အဲ့ဒီနှလုံးအိမ်ကအတ္တလေးအပြင်ထွက်လာဘယ်ဒီအောင်ထွက်လာလဲမျက်စိပေါက်ရောက်အောင်ထွက်လာသူကလာကြည့်ဒါသနာကိစ္စလို့ခေါ်တယ်ကြည့်တဲ့မြင်တဲ့ကိစ္စကိုဘုန်းကြီးတို့သာတဲ့ကတော့ဘသူကလှုပ်သွားတယ်လဲဆိုရင်ဝိညာဉ်ကလှုပ်သွားတယ်စေကုဝိညာဉ်စေကုပါလာရမိဖြစ်တဲ့စေကုဝိညာဉ်ဒီယူပါယုံကိုမြင်သောဒါသနာကိစ္စကိုလှုပ်ဤဘုန်းကြီးတို့ပြီးဒီမှာရအတ္တဝါဒအယမြင်နေဆိုတဲ့ဒါသနာကိစ္စကိုယခုနကမဟာအတ္တကြီးထည့်ပေးတာတဲ့အတ္တလိပ်ပြဝိညာဉ်ကောင်လေးကထွက်ရှိတာဝိညာဉ်ရဲ့ကိစ္စသည်အတ္တကိစ္စဖြစ်သွားတဲ့ဝိညာဉ်မလာတော့ဘူးဒါဖြင့်အဲ့ဒီယူပါယုံရဲ့အရာသာဘသူကခံစားတယ်လေဗုဒ္ဓဘိဓမ္မာမိအယဒုပယိသဘယ်နဲ့ပြောကြမလဲယူပါယုံရဲ့အရာသာကိုဘသူခံစားတယ်လေဆိုရင်ဘယ်နဲ့ပြောမလဲဗုဒ္ဓအဘိဓမ္မာနိအယဆိုလို့ရှိရင်ဘယ်သူကခံစားတတ်တယ်လဲ ဝေဒနာကခံစားတတ်တဲ့ဝေဒနာခံစားတဲ့ကိစ္စကိုအတ္တသမားတွေကအတ္တလေးကတွက်ပြီးတော့ခံစားတာအဲ့ဒီယူပါရင်လက်မှန်တဲ့သဘာဝနှစ်ပါးကိုမှတ်သားတယ်ဆိုတာကသိညာအတ္တသမားတွေကတော့သူတို့ရဲ့အတ္တကမှတ်သားတာသိတယ်ဆိုတာကဗုဒ္ဓအဘိဓမ္မာနိယဝိညာဉ်သူတို့ကတော့အတ္တကသိတာဒီလိုလုပ်ကြဒီတော့ယသီသတ္တဝါတယောက်သိတယ်ဆိုတာဟာတခြားမဟုတ်ဘူးတဲ့အဲ့ဒီအနုမြူလေးတွေတခုနဲ့တခုပေါင်းစပ်တဲ့ရုပ်ကြီးပြစ်စည်းသွားတဲ့အချိန်မိခိုးစရာမရှိတော့တဲ့အတ္တကလေးတွေယခုကငယ်ရိအပေါက်ကနေပြန်ထွက်သွားပြီးတော့ဟိုးကောင်းဝင်ပုံကမဟာအတ္တကြီးနဲ့သွားပြန်ပေါင်းတယ်သူတို့ကဒီလိုလာတာဒီတော့အဲ့ဒီအတ္တလေးသူတို့ကမပြည့်ဘူးတော့ဒီရုပ်ကြီးသာပြည့်သွားတာအတ္တပြည့်သေးသလားမပြည့်ဘူးတို့အတ္တတွေမပြည့်ဘဲနဲ့ဒီတွေကတွေ့သွားကောင်းကင်ဘုံမှာသွားနေတယ်ဆိုတဲ့နိစ္စဒုဝသဗ္ဗတဝါဒအဲ့ဒါကဘုန်းကြီးပြောတာအပြည့်အမြနည်းနည်းပဲဓာတ်တဲ့ရုပ်တွေ့ပူတဲ့အကြောင်းအရာတွေအများကြီးရှိသေးတယ်အဲ့ဒါလို့စွဲလန်းနေတဲ့အတ္တဝါဒနေမြေမှာဘုရားရှင်ကိုယ်တော်မြတ်ပွင့်တော်မူတဲ့အချိန်ယူပံဘိကဝေအနတ္တဘိကဝေယတမဥစ္စေတတော်ယုပံဖောက်ပြန်ပြည့်စည်တတ်ပါတယ်ယုတ်တရားရှိသည့်အနတ္တအဲ့ဒီမင်းတို့ယူဆတဲ့အတ္တမဟုတ်ပါဘုရားကပြောင်းပြန်လှန်ပလိုက်တယ်ဝေဒနာဘိကဝေအနတ္တဘိကဝေသံသရာဘိက္ခဏာရွေးကိုတောက်တွေ့မျောမြင်သိခြင်းတတ်ပါတယ်ဆိုတော့ယောဂီသူမြတ်တော်ဝေဒနာခံစားတယ်ဆိုတော့အနတ္တအတ္တကခံစားတာမဟုတ်ဘူးပညာမှတ်သားတယ်ဆိုတော့ပညာရဲ့အနတ္တအတ္တမဟုတ်ဘူးသင်္ခါရစေတနာကောင်းဆောင်တဲ့စေတနာ50တို့သည်အနတ္တအတ္တမဟုတ်ဘူးဝိညာဏံသိတယ်ဆိုတော့ဝိညာဉ်သည်အနတ္တအတ္တမဟုတ်ပါဘူးဒီတော့အနတ္တနဲ့အတ္တမူရင်းကတော့အဲ့ဒီကလာတာနော်ဒုဗိဒါဒီတော့သူတို့နေနေမှာရှိနေတဲ့အတ္တကိုဘုရားကအကုန်မြောင်းမြန်လှန်လိုက်တယ်မင်းတို့ပြောနေတဲ့အတ္တဟာမဟုတ်ဘူးဟာမှတ်တယ်ဆိုတာအတ္တကမှတ်တာမဟုတ်ဘူးသူကမှတ်တယ်လေပညာခံစားတာအတ္တကမဟုတ်ဘူးဘသူကခံစားသိနေတာကဘာလို့လဲအတ္တကသိတတ်သလားအတ္တကရှိကိုမရှိဘူးဘယ်သူကသိနေလဲဝိညာဉ်ကသိတိုက်တွန်းလို့ဆိုတယ်ဆိုတဲ့အလုတ်ကိစ္စပြုပြင်စောင့်ရှောက်တယ်ဆိုတဲ့အလုတ်ကိစ္စစေတနာကောင်းဆောင်တဲ့သင်္ခါရကလုတ်တာအတ္တကလုတ်သလားသင်္ခါရကလုတ်တာအတ္တမလုတ်ဘူးအဲ့ဒါယခုကအတ္တဝါဒသမားတွေကအတ္တကြီးပဲဒီတော့ရင်တော်တရားနာပရိသတ်တော်သူတော်ကောင်းတို့ယူပံယုတ်တရားကြီးကိုအတ္တတော်အတ္တပဲလို့သမဏုပ္ပါဒိသုံးပါးဤဝေဒနာယူပဝန္တဝံအတ္တနသမဏုပ္ပါဒိအတ္တနအတ္တကလေးကိုယူပဝန္တာယုတ်နဲ့ရှင်တွဲနေတယ်လို့သမဏုပ္ပါဒိသုံးပါးဤအတ္တမီအတ္တရဲနဲ့ယူပံယုတ်ကမိ၍နေရပါတယ်လို့သမဏုပ္ပါဒိသုံးပါးဤယူပသမိန်ယုတ်တရားရဲနဲ့အတ္တနအတ္တကမိ၍နေရပါတယ်လို့သမဏုပ္ပါဒိသုံးပါးဤအောသောဝိသကောင်းငါချင်းတရားကယူဝိသကယူပဲခန္ဓာယူပဲခန္ဓာနဲ့ဧဝံဤသို့သက်ကာယဒိဋ္ဌိအတ္တပဲလို့ယူစွဲထားတဲ့သက်ကာယဒိဋ္ဌိဒီဟောဒီဖြစ်၏ယူပဲခန္ဓာနဲ့ပတ်သက်ပြီးတော့သက်ကာယဒိဋ္ဌိဖြစ်တယ်ဆိုတော့အဲ့ဒီလို၄မျိုးရတယ်ဒီတော့ယေယောကိုအတ္တလို့ယူခြင်းသည်သက်ကာယဒိဋ္ဌိယုံနဲ့အတ္တနဲ့ရှင်တွဲနေတယ်လို့ယူခြင်းသည်သက်ကာယဒိဋ္ဌိအတ္တထဲမှာယုံမိတယ်ယုံနဲ့အတ္တကမိတယ်လို့ယူခြင်းသည်သက်ကာယဒိဋ္ဌိသက်ကာယဆိုသည်ကတကယ်ထင်ရှားရှိသောယုတ်ဝေဒနာပညာသင်္ခါရဝိညာဉ်တကယ်ထင်ရှားရှိတာကဒုဗိသခန္ဓာ၅ပါးဘယ်လိုမို့လားထင်ရှားတကယ်ရှိနေသည်ကဘာလဲခန္ဓာ၅ပါးတကယ်တည်ချာရှိတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာအတ္တဆိုဒီကဒုပိဒတည်ချာရှိရဲ့လားရှိပါဘူးတကယ်တည်ချာရှိနေတဲ့မကာယဘောမှာမရှိတဲ့အတ္တကိုတင်ပြီးတော့ယူတဲ့ဒိဋ္ဌိဒီဗာဒိဋ္ဌိခေါ်မလဲသက်ကာယဒိဋ္ဌိယုတ်တရားနဲ့ပတ်သက်ပြီးတော့သက်ကာယဒိဋ္ဌိဖြစ်ပုံဒီအဲ့ဒီလို၄မျိုးဆိုတာဒုပိဒမှတ်ပြီးတော့ဒါဒီကနေ့ဇေနာယီတို့ပြီးဒုပိသရေတရားသိအောင်မှဖြစ်မယ်နော်ကြံတဲ့အပိုင်းမနေ့ပင်ကညကြမှာဆက်မနေ့ပင်ကညကြမပြီးရင်လည်းရှိတဲ့တရားပွဲဆက်ပေါ်ပြဗေဒနိုင်မလဲနော်ကဲဒီကနေ့ညသိကြရအောင်
သုလဝေဒံလဗုဒ္ဓံတရားတော်တတိယအပိုင်းသုလဝေဒံလဗုဒ္ဓံပါဠိတော်ကြီးဒီကနေ့ညဆိုရင်တတိယအပိုင်းလို့သုံးချိန်ရောက်ဖြစ်သွားပြီသုံးချိန်ရောက်ဖြစ်သွားတော့မနေ့တော်ကဘယ်နေရာရောက်သွားပြီဆိုရင်ကတံပဏ္ဏအေယသက္ကယဒိဋ္ဌိဟောတိအေယဩအရှင်မဓမ္မဒိဏသက္ကယဒိဋ္ဌိသက္ကယဒိဋ္ဌိဟူသည်ကတံပဏ္ဏအဘယ်သို့လင်ဟောတိဖြစ်ပါသနည်းသက္ကယဒိဋ္ဌိဆိုတာဗန္ဒီဘယ်ပုံဖြစ်ပါသလဲဆိုတာကိုမိန့်တော်မူသမရှင်မဓမ္မဒိဏဤလိုမိတဲ့အခါမှာဓမ္မဒိဏခေါ်တဲ့သာရပညာပတိသမိဒာပတ္တသာလပညာပတ္တအထသမပတိလာပြီဖြစ်တော်မူတဲ့ရဟဏသခင်ရှင်သူမြတ်ကြီးဖြစ်တဲ့ဘိက္ခုနီမာကြီးဓမ္မရိဏယဟန်ဓမ္မကြီးကယူပအတ္တတောဗမနုပတတိယူပဝတံဝအတ္တနံအတ္တနိဝရူပံရူပသမိန်ဝအတ္တနံအာဟုသာဝိသကာဟုငါจิตတယကာကြီးဝိသကာဣဒာဤဘယပါဒနာတော်မြတ်နေဝါဣဒာဤလောကနဲ့ဤကိစ္စအချို့သောအဘုဒ္ဓဝါရိယပုဂ္ဂိုလ်တို့ရဲ့ခန္ဓာအာရဏဓာတ်ေသာပရမတ္ထတရားစိတ်စိတ်တည်းရုပ်ဆိုတဲ့ပရမတ္ထတရားတို့ရဲ့သကားသံကိုကြာဘူးနာဝမရှိသောအရိယာနာရိယာပုဂ္ဂိုလ်ပေါင်းတို့ကိုလည်းအတ္တသာဝီလက်ဥဥတည်ဘူးမြင်ခြင်းနဲ့စိတ်ဓာတ်မရှိသောအရိယာတမေရိယာပုဂ္ဂိုလ်တို့ရဲ့တရား၌အဘောဝီတော်ကြွခြင်းလိမ္မာခြင်းအလင်းမရှိသောအရိယာဓမ္မသာရိယာပုဂ္ဂိုလ်တို့၏တရားဖြင့်သူဝိနည်းတော်ကောင်းစွာဆုံးမအပ်သည်မရှိသောသံဃာ့ရိသာနံဘုရောကောင်းတို့ကိုလည်းပဲအတ္တသာဝီလေဩဥဒင်ဘုမြင်လေးမရှိသောသဗ္ဗိသနာသူတော်ကောင်းတို့ရဲ့တရားကိုလည်းပဲသဗ္ဗိသနာသူတော်ကောင်းတို့ရဲ့ဓမ္မတရားကိုအတုတဝါကြဘူးနာဝအလေးမရှိသောသဗ္ဗိသနာဓမ္မသူတော်ကောင်းတို့တရားနဲ့အာကဝိသောကျွမ်းကျင်လိမ္မာခြင်းအလေးမရှိသောသဗ္ဗိသနာဓမ္မသူတော်ကောင်းတို့တရားဖြင့်အဝိတော်ကောင်းစွာဆုံးမအပ်ပြီးမရှိသောဘုဒ္ဓဇံသောအန္တဘာလလို့ခေါ်တဲ့ပရမတ္တဉာဏ်အမြင်ကမ်းနေတဲ့အန္တဘာလပုတုဇဉ်တတ္တဝါသည်ယူပံယုတ်တရားကိုအတ္တတော်အတ္တပဲလို့သမဏုပတ္တိသုံးသာဤယူဆ၏ယူပဝတ္တဝအတ္တနံသမဏုပတ္တိအတ္တနံအတ္တကိုယူပဝန္တံယုတ်ရှိနေရလောယုတ်နဲ့ရှင်တွဲနေတယ်လို့သမဏုပတ္တိသုံးသာဤအတ္တနိဝါအတ္တနိုင်မူလီယူပံယုကံမီ၍နေရပါတယ်လို့သမဏုပ္ပတိသုံးပါ၏ယူပသမိန်ယုတ်တဲ့နဲ့အတ္တနံအတ္တကမီ၍နေရပါတယ်လို့သမဏုပ္ပတိသုံးပါ၏ဝေဒနာအတ္တတော်သမဏုပ္ပတိဝေဒနာဝတ္တဝါအတ္တနံအတ္တနိဝါဝေဒနာဝေဒနာယဝါအတ္တနံအဟုသောဝိသကာငါရှိတေကာတိဝိသကာဒါတိသောဒုတုဆိုကြပြီးတဲ့သဘောရှိပြီသောအဘုဒ္ဓဝါအရိယာပုဂ္ဂိုလ်တို့ရဲ့ပရမတ္တဓာတ်သစ္စာစကားကြဘူးနာဝမရှိသောပုတုဇဉ်သောအန္တဘာလလို့ခေါ်တဲ့ပုတုဇဉ်အကန်းပြီဝေဒနာဝေဒနာကိုအတ္တတော်အတ္တပဲလို့သမဏုပ္ပတိသုံးသာ၏အတ္တနာအတ္တကိုဝေဒနာဝန္တံဝေဒနာနဲ့ရှင်၍နေတယ်လို့တွဲယူနေတယ်လို့သမဏုပ္ပတိသုံးသာ၏အတ္တနိဝါအတ္တနဲ့မူလိဝေဒနာဝေဒနာကမီရပါတယ်လို့သမဏုပ္ပတိသုံးပါ၏ဝေဒနာယဝဝေဒနာ၌မူလိအတ္တနံအတ္တကမီရပါတယ်လို့သမဏုပ္ပတိသုံးပါ၏ဝေဒနာခန္ဓာနဲ့ပတ်သက်လို့၄ချက်သင်ညာအတ္တတော်သမဏုပ္ပတ္တိသင်ညာသင်ညာခန္ဓာလို့ခေါ်တဲ့မှတ်သားတဲ့သင်ညာစေတသိက်ကိုအတ္တတော်အတ္တပဲလို့သမဏုပ္ပတ္တိသုံးသာ၏ဝါမှတ်တယ်ဆိုတာအတ္တကမှတ်တယ်လို့သမဏုပ္ပတ္တိသုံးသာ၏သင်ညာဝတ္တဝါအတ္တနံသမဏုပ္ပတ္တိ အာဒနာအာဒဝပညာဝန္တပညာရှိနေတယ်လို့ဝါပညာနဲ့ရှင်းသွင်းနေတယ်လို့သမလို့ပပတိသုံးပါဤအာဒနိဝါပညာသမလို့ပပတိအာဒနိဝါအာဒနိုင်မှုလီပညာပညာကိုဝါပညာကမီ၍နေရပါတယ်လို့သမလို့ပပတိသုံးပါဤပညာယဝပညာနိုင်မှုလီအာဒနာအာဒကမီရပါတယ်လို့သမလို့ပပတိသုံးပါဤသင်္ညေခန္ဓာနဲ့ပတ်သက်လို့၄ချက်သင်္ကာရိအတ္တသင်္ကာရိအတ္တတောသမနုပပတိသင်္ကာရဝတဝအတ္တနသမနုပပတိအတ္တနိဝသင်္ကာရိသမနုပပတိသင်္ကာရိသူဝအတ္တနသမနုပပတိအာဟုသဝိသကောငါจิตတေကာจิตဝိသကဘုဒ္ဓဇဏောအန္တပါလလို့ခေါ်တဲ့အတုတဝပုထုဇဉ်ပုဂ္ဂိုလ်သည်သင်္ကာရေသင်္ကာရတရားတို့ကိုလည်းပဲသင်္ကာရေပညာဝေဒနာမှကျင့်ကြံရနေတဲ့စေတနာကောင်းဆောင်တဲ့သင်္ကာရခန္ဓာတရားအစုကိုလည်းပဲအတ္တတော့အတ္တပါပဲလို့သမဏုပါဒိသုံးပါ၏အတ္တနအတ္တကိုသင်္ကာရဝန္တံသင်္ကာရရှိနေတယ်လို့သမဏုပါဒိသုံးပါ၏အတ္တနိဝအတ္တနိုင်မူလီသင်္ကာရံသင်္ကာရကမှီရတယ်လို့သမန္တုပါဒိသုံးသာဤသင်္ကာရိသူဝါသင်္ကာရတရားတို့နိုင်မူလီအတ္တနံအတ္တကမှီရပါတယ်လို့သမန္တုပါဒိသုံးသာဤသင်္ကာရတဲ့ခန္ဓာနဲ့ပတ်သက်လို့၄ချက်ဝိညာဏအတ္တတော်သမန္တုပါဒိဝိညာဏဝန္တဝအတ္တနံအတ္တနိဝဝိညာဏဝိညာဏသမေဝအတ္တနံအာဟုသောဝိသကောငါจิตတေကာจิตဝိသကဣဒ္ဓဣလောကနဣကိသောจุသောအတုတဝရိယတို့ရပရမတ္တစကားจาဘူးနာဝမရှိသောဘုဒ္ဓဇနောအန္တပါလဆိုတဲ့ပုထုဇဉ်ပုဂ္ဂိုလ်သည်ဝိညာဏသိတတ်တဲ့ဝိဇာဏလက္ခဏာရှိတဲ့ဝိညာဉ်ကိုအတ္တတော်အတ္တပါပဲလို့ဝါသိတယ်ဆိုတာအတ္တကသိတယ်လို့သမဏုပါဒိသုံးသပ်ပြန်တယ်ဝိညာဏဝတ္တဝအတ္တနံအတ္တနံအတ္တကိုဝိညာဏဝန္တာဝိညာဉ်ရှိနေတယ်လို့ဝါဝိညာဉ်နဲ့ရှင်တွဲနေတယ်လို့ဝိညာဉ်ကတစ်ခုအတ္တကတစ်ခုဣတိဧသောသမဏုပါဒိသုံးပါးပြန်ဤအတ္တနိဝအတ္တနိုင်မူလီဝိညာဏဝန္တာအတ္တနိဝအတ္တနိုင်မူလီဝိညာဏဝိညာဉ်ကမှီရပါတယ်လို့သမဏုပါဒိသုံးပါးဤအတ္တကမှီရနေတယဝိညာဉ်ကနေတိတနောက်ပြောင်းပြန်ဝိညာဏသမေဝဝိညာဉ်နိုင်မူလီအာတနာအတ္တကမြည်၍နေရပါတယ်လို့သမဏုပါဒိသုံးသပ်ပြန်၏သဒ္ဒုဒ္ဓအချက်ကြတော့ဝိညာဉ်ကနေတယအတ္တကနေတိတာဒီလိုဖြစ်သွားပြန်ဣတိဤသောသမဏုပါဒိသုံးသပ်၏ဣတိဤသောအာဟုသောဝိသကောငါရှင်တေကာจิตဝိသကဣတိကောဤသောလေသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိဆိုတာဟောတိဖြစ်၏ဣတိဤသောဓမ္မဒိဏဓမ္မဒိဏအမိရတဲ့ဝါတရားကိုပိဋကလူတတ်တဲ့အတွက်ကြောင့်ဓမ္မဒိဏအမိရပြီးတော့ဘေကုဏီပဋိသမိဒပတ္တသလပညာပတ္တအထသနာပတ္တိလာတိပြတော်မူတဲ့ယန္တာရှင်မြတ်ကြီးသည်ယဟန္တာဘေကုဏီမကြီးသည်ဝိသကသဝိသကအမိရှိတဲ့ဥပါဒကသတရားကကြီးဤဩပါဒကသတေကာကြီးတတမံခုနှစ်ခုမြောက်ပြသောပညာပြပနာကိုဗျာကသိကရုဏာရှိသောမေတ္တာအားဖြင့်ဖြေကြတော်မူလိုက်ပါပေသတည်ခန္ဓာ၅ပါးကိုအတ္တဒိဋ္ဌိဖြစ်ပုံ20တနည်းပြောရင်ပါဠိတော်မူတိုင်းပြောရင်တော့ခန္ဓာ၅ပါးကိုသက္ကာယဒိဋ္ဌိဖြစ်ပုံ20အဲ့ဒါကိုသက္ကာယဒိဋ္ဌိ20ဆိုပြီးတော့ဘုန်းကြီးတို့ပါဠိတော်တွေထဲမှာဒီလိုဆိုထားဘုန်းကြီးတို့တရားဓမ္မတွေရဲ့နှုတ်ထဲမှာလည်းသက္ကာယဒိဋ္ဌိ20သက္ကာယဒိဋ္ဌိ20လို့ဒီလိုကြားဘူးနေတယ်သက္ကာယဒိဋ္ဌိ20ဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ကြံစားတဲ့ပရိကပ္ပိတပုဂ္ဂိုလ်တို့ရဲ့အလွန်ဆန္ဒကွဲပြီးအလျော်စွာဒီလိုရောက်ကွဲသွားတယ်ဟောဒီခန္ဓာ၅ပါးကိုလက်မခံဘဲနဲ့အတ္တကြံတဲ့ပုဂ္ဂိုလ်တွေရှိတယ်။ဒါကြောင့်ကြတော့ဘယ်လိုလဲခန္ဓာ၅ပါးတည်းကဒသိတ္တိသလက်ခံတယ်ဒသိတ္တိသလက်မခံဘူး။ အဲ့လိုအမျိုးမျိုးကြံစားပြီးတော့နေကြတယ်တချို့ကရုပ်ကိုယ်တော့အတ္တယူထားလိုက်ပြီးတော့ဝေဒနာပညာသင်္ခါရဝิญဉ်တို့ကြတော့အရှိလက်ခံတယ်ဒါလည်းတစ်မျိုးတချို့ဒိဋ္ဌိတွေကဘယ်လိုလဲဝေဒနာကိုယ်တော့အတ္တလို့လုံးထားလိုက်တယ်ရှင်းအောင်ပြောရင်ခံစားတယ်ဆိုတာအတ္တကခံစားတာမှတ်ထားလို့ဘာလို့ညာလို့ကြံတဲ့ဥစ္စာတွေကြတော့အကုန်လုံးသူ့စေတသိက်နဲ့သူ့ယုံနဲ့အဲ့လားသူ့စိတ်နဲ့သူ့ဟာသူဖြစ်ဒီလိုပေါ့ဒီတော့ခန္ဓာ၅ပါးကိုအမျိုးမျိုးလှည့်ပြီးတော့ကြံစားကြတဲ့အတွက်ကြောင့်ပုဂ္ဂိုလ်20လောက်အကြံအစီတွေထွက်ပြီးတော့လာလိုက်တာဒီမှာဝါဒ20ဖြစ်လာအဲ့ဒါကိုသက္ကာယဒိဋ္ဌိ20ခေါ်တာဒိဋ္ဌိကပရိကပိဒဒိဋ္ဌိအမျိုးမျိုးကြံဖို့အလုံးစံကြီးတွေအတ္တဝါဒနဲ့ပတ်သက်နေဘုရင်တို့တရားနာပရိသအလုံးရှုပ်ထွေးတဲ့အတ္တကြံပုံကြံနည်းယူပုံယူနည်းအတ္တဒိဋ္ဌိဖြစ်ပုံဖြစ်နည်းဒီတော့အတ္တဒိဋ္ဌိနဲ့ပတ်သက်လို့မနေ့ကလည်းပဲအတော်တန်ပြောခဲ့ပါဘူးဒီကနေ့လည်းပဲထပ်ပြီးတော့ဘုန်းကြီးတို့တရားနာပရိသတ်ကိုဘုန်းကြီးတို့လက်လန်းမိတဲ့ကျမ်းဂန်စာအုပ်တွေမှာရှားဖွေလို့ရတယ်လို့လေ့လာမိတယ်လို့ထပ်ပြီးတော့ပြောကျင်သေးတယ်ပေါ့ထပ်ပြီးတော့ပြောကျင်သေးတော့ဘယ်ကျမ်းဂန်အစူအမိတ်တွေကိုဘုန်းကြီးတို့ဆိုပြောကျင်တော့ဆိုလို့ရှိတယ်တွေ့ကျင်ဒီကာယဓမ္မသေနာပတိဖြစ်ခဲ့၍ဘဝနာကြောင့်ရှေ့ပြောင်းကြောင်းထိုင်ပြီးဖြစ်တော်မူတဲ့အဗျာရာမဆိုလိုဖျားရေးသွားတဲ့အဘိဓမ္မနေတယအဲ့ဒီအဘိဓမ္မနေတယမှာအတ္တဆိုတဲ့ပုဂ္ဂိုလ်ဖွင့်ဆိုတဲ့အခန်းမှာဆိုလိုဖျားတော်ကြည်ကျက်ပြတ်မြန်ကိုရေးထားကာယစိတ်တွေသဘာဝဇာသောအတ္တပါရမတဏီအနိကထဝတ်ဘေကကန္ဓာမှာလည်းပဲအတ္တနဲ့ပတ်သက်လို့လာတယ်အဲ့ဒီအဘိဓါအနိကတဝတ်နဲ့သက်ကကန္တလို့ခေါ်တဲ့အပိုင်းနှစ်ပိုင်းကိုဆက်ဆက်ပြီးတော့ကြည့်လိုက်လို့ရှိရင်အဲ့ဒီမှာအတ္တနှစ်မျိုးကိုတင်တင်ကြကြဆိုလိုဘုရားပွင့်ဆိုပြီးတော့ပြဒိဋ္ဌိတွေကြံစားထားတဲ့ဒိဋ္ဌိနဲ့နေမှာဗုဒ္ဓမပွင့်ခင်ကစွန့်နေတဲ့အတ္တဝါဒကြီးအတ္တဒိဋ္ဌိကြီးအဲ့ဒီအတ္တဒိဋ္ဌိယူပုံယူနည်းတွေကိုကြည်ကြည်ပြတ်ပြတ်ပြတာတော့အဲ့ဒီထဲကနေကောက်ထုတ်ချက်ကလေးဒီကနေ့ထပ်ပြီးတော့ဒုပိသကိုနည်းနည်းပြောအောင်မလေးကပြောခဲ့တယ်ဟောကောင်းငင်ပုံမှာနိစ္စသာဝရမပြတ်မစီအကျိခဲအမြဲတည်နေတဲ့အတ္တတစ်ခုရှိအဲ့ဒီအတ္တကြီးကိုမဟာအတ္တဒီလိုပြောခဲ့သူ့ကိုနာမည်တစ်မျိုးထပ်ပြီးတော့ဟလာကျမ်းဂန်များမှာဘယ်လိုပြထားပြန်လဲဆိုလို့ရှိရင်အဲ့ဒါကိုပရမအတ္တလို့ဒီလိုခေါ်တယ်ဒုပရိသကြီးဘာအတ္တတယ်လဲပရမအတ္တအဲ့ဒီပရမအတ္တကိုသက္ကကျင်းအောင်ယုံလိုက်မယ်ဆိုလို့ရှိရင်ပရမတ္တလို့ဒီလိုအဓိပ္ပာယ်ရတယ်ပရမအတ္တဟူ၍၎င်းပရမတ္တဟူ၍၎င်းမဟာအတ္တဟူ၍၎င်းအတူတူပဲအဲ့ဒီပရမအတ္တကြီးဒီကောင်းကင်ကြီးတစ်ခုလုံးကိုလည်းအစိုးရတယ်ဟောဒီဩဃာတလောကကြီးတစ်ခုလုံးကိုလည်းအစိုးရတယ်တတ္တလောကအကုန်လုံးကိုလည်းအစိုးရသောကြောင့်သူ့ကိုဂုံတုတစ်ခုတတ်ထည့်လိုက်တော့ဧသရာဗာရရုံတို့ပိသဧသရာဟောဤတို့ပါဠိစကားသာနဲ့ဆိုတော့ဧသရာဘဂရစကားသာနဲ့ပြောရင်တော့အဲ့ဒါကိုဣရှရလို့ဒီလိုခေါ်တယ်သူတို့စကားသာကတော့တမျိုးလားအဲ့ဒီဣရှရဆိုတဲ့ပုဂ္ဂိုလ်ကြီးဧသရာဆိုတဲ့အတ္တကြီးပရမအတ္တလို့ခေါ်တဲ့အတ္တကြီးသည်နေသာဒူဝါသဗ္ဗတာအခိုင်ရဲတဲ့ဖောက်ပြန်ခြင်းမရှိဘူးပြက်စီးခြင်းမရှိဘူး။အော်ဒီလူခန္ဓာကိုယ်ကိုမမီပဲနဲ့ဒီအတဲ့ကောင်းကင်မှာသူဖြစ်တယ်။သူကဒီလိုလား။အဲ့ဒါကပရမအတ္တရဲ့သဘော။အော်ဒီကမ္ဘာလောကတာဩဃာတလောကတတ္တလောကအကုန်လုံးကိုထိုပရမအတ္တကြီးကဖန်ဆင်းတာအတ္တဝါဒလက်ကမှားတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကူးပေါ့။သာဝဘနဲ့ဘုန်းကြီးတို့တီဃာအဆောင်ဆုံးမှာလည်းတော်ဖွင့်မှာတဲ့ဝိသုဒ္ဓိမေတီဃာတို့ပဏာတတီဃာတို့ဘာဘာသာဝသုတ်တံကိုဖွင့်တဲ့တီဃာတို့မှာလည်းလာတယ်။ဘုန်းကြီးတို့သုတ်တနိဗ္ဗာန်တို့မှာလည်းပြတယ်။တီဃာတွေကြတော့အတ္တအကြောင်းကတော်တော်များများလာတယ်။ဘုန်းကြီးတို့ဘိမာတီဃာမူလတီဃာများလည်းလာ။ဝိသုဒ္ဓိမေမဟာတီဃာကြီးဆိုလို့ရှိရင်တော်တော်ကျေပြတ်ပြတ်ပြပါတယ်။ဒါတော့အဲ့ဒီတည်းကကောင်းစုချက်ကလေးပေါ့။ဘာလို့ချက်ကလေးကိုပြောလိုက်တဲ့အခါကျတော့ယခုတို့တရားနာပရိသတ်နားလည်သွားတာကအကြည့်ရခဲ့အမြဲတည်းဘယ်တော့မှမပြည့်စည်ပဲနဲ့ကောင်းငင်မှာတည်ရှိနေသောပရမအတ္တကြီးတစ်ခုရှိတယ်လို့သူတို့ယူထား။အ အဲဒီပရမအတ္တကြီးဒီဒီဩဃာသနဲ့တတ္တလောကနှစ်ခုလုံးကိုအစိုးရတဲ့အတွက်ကြောင့်သူ့ကိုဘာခေါ်လဲဆိုလို့ရှိရင်ဣတ္တရလို့ခေါ်တယ်သက္ကတဘာသာနဲ့ဆိုလို့ရှိရင်အဲ့ဒါကိုဣရှရလို့ခေါ်တယ်အလွန်အမြတ်ဆုံးသောလွန်ကဲဆုံးသောမြတ်အမြတ်ဆုံးသောအလွန်ကဲဆုံးသောတကူအကြီးဆုံးသောအစေနံအမြင့်ဆုံးသောအတ္တကြီးဖြစ်တဲ့အတွက်ကြောင့်သူ့ကိုပရမအတ္တဘာအတ္တပါလဲเออปรมัตถะโลกะยีကိုအစိုးရကိုဖြစ်နေတဲ့အတွက်ကြောင့်သူ့ကိုဣဗရဟောဒီโลกะยีတစ်ခုလုံးကိုတတ္တဩဃာသနှစ်ပါးကိုဖန်ဆင်းရှင်ကြီးဖြစ်နေတဲ့အတွက်ကြောင့်သူ့ကိုနေမာတာဖန်ဆင်းလဲဆိုတာသူပဲဒါပရမိတ္တအမျက်ဆုံးအစိုးရသူဖြစ်နေတဲ့အတွက်ကြောင့်ပရမိတ္တလို့လည်းထပ်ပြီးတော့ဂုံသူပြောသေးတယ်ပရမေရှရလို့လည်းဒီလိုခေါ်ပေါ့ဒီလိုလားဒီတော့အဲ့ဒါဟိန္ဒီဘာသာမှာတော့သူ့ကိုဗာတော့လဲဆိုလို့ရှိရင်ဟိန္ဒီဘာသာမှာတော့ပရမတ္တမလို့သူကဒီလိုခေါ်တယ်ပရမတ္တမတဲ့ဟိန္ဒီဘာသာမှာသေကရဘာသာကတော့ပရမေရှရသို့မဟုတ်ပရမအတ္တဟိန္ဒီဘာသာကပရမတ္တမဒီလိုလားအဲနောက်ပြီးတော့ရှိတယ်သူ့ဘာသာအမျိုးမျိုးနဲ့ခေါ်ကြတယ်ပါရှင်ဘာသာမှာတော့သူ့ကိုခိုတာလို့ဒီလိုခေါ်တယ်တဲ့သာသောဗျာကြီးရဲ့အဘိဓမ္မာနိဗ္ဗာန်သေးကအစိုးအမိတ်ကိုဘုန်းကြီးပြောနေတာ။ပါရှင်ဘာသာအသည့်တို့ပိသခိုတာ။အဲဒါအာရဗိဘာသာကတော့ဘယ်နဲ့ခေါ်လဲဆိုလို့ရှိရင်အန်လာဟဆိုတာအဲ့ဒါသူပဲတဲ့။ဖန်ဆင်းခြင်းကြီး။ဒီတော့ယသူဘာသာနဲ့သူအဲဒီကောလို့ခေါ်တဲ့အတ္တကိုပဲလေတခါတခါကျတော့သူတို့ကအတ္တကိုဆိုးလို့လည်းပဲ SOUL ဆိုးလို့ဒီလိုလည်းပဲရေးကြပြန်လိုက်တယ်။ဒီတော့ရင်သက္ကလုံးလေးတစ်လုံးနဲ့မူရင်းလာတာကတခုတည်းရဲ့သူတို့ကိုးကွယ်တဲ့ဘာသာနဲ့ကျမ်းကအမျိုးမျိုးပြောင်းပြောင်းသွားတဲ့အခါကျတော့အသုံးအနှုန်းတွေဟာတစ်မျိုးစီတစ်မျိုးစီဖြစ်လာတယ်အတ္တဝါဒဟာဘလောက်ကျင့်ပြန့်ပြီးတော့ဘလောက်လောကကြီးမှာအခြေစိုက်ခိုင်မြဲနေတယ်ဆိုတာကိုဘုန်းကြီးတို့အဲ့ဒီမှာဒုတိယနာပရိသတ်ခံမှန်းလို့ရဒီတော့ရင်အဲ့ဒီပရမအတ္တလို့ခေါ်တဲ့ပရမေရှရလို့ခေါ်တဲ့ပရမတ္တမလို့လည်းခေါ်တဲ့အာရဗိဘာသာအပြင်ပါတယ်အင်္ဂါလို့ခေါ်တဲ့နောက်ပြီးတော့ပါရှင်ဘာသာအပြင်ခိုတာလို့ခေါ်တဲ့ is a christian ဘာသာမှာတော့သူတို့ကို god လို့ခေါ်တဲ့အဲ့ဒီအတ္တကြီးဒီဟောဒီကမ္ဘာလောကအကုန်လုံးကိုသူဖန်ဆင်းတယ်သူပဲအစိုးရတယ်ဒါကြောင့်ပရမိတ္တရာတလောကလုံးကိုသူဒီအမြဲတမ်းပြုပြင်နေတဲ့အတွက်ကြောင့်သူကိုကတ္တာဣသရနေမာနာကတ္တာပါဠိတော်တဲ့ဒီလိုလားယမသရသုတ်တန်ကြတော့ဒီအကြောင်းအရာဒီတော်တော်ပါတယ်ပေါ့ဗျာဒီတော့ဣသရဆိုတာလည်းသူပဲနေမာတာဆိုတာလည်းသူပဲကတ္တာဆိုတာလည်းသူပဲဒီတော့အဲ့ဒီပရမအတ္တလို့ခေါ်တဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့ပရမအတ္တလို့ခေါ်တဲ့အတ္တကြီးကနေပြီးတော့ဟောဒီကမ္ဘာလောကမှာရှိနေတဲ့ယေနေတော်တော်ပင်နဲ့သမုဒ္ဒရာဒီဟူသောဩဃာသကိုအကုန်ဖန်ဆင်းပြီးတော့ဒီဩဃာသပေါ်မှာရှိတဲ့သတ္တဝါတွေကိုလည်းပဲသူကပဲဖန်ဆင်းတယ်သူကပဲအစိုးရသူကဖန်ဆင်းလိုက်တော့သတ္တဝါတွေဖြစ်ပြီးတော့လာကြသတ္တဝါတွေဖြစ်ပုံတော့သူ့ဘာသာနဲ့သူအမျိုးမျိုးဖြစ်ကြတာအဲ့ဒါတွေတော့ဒုပိဒါသူပြောဖို့မလိုဘူးအလားသူတို့နီးနဲ့သူတို့သတ္တဝါဖြစ်ပုံနေအဲ့ဒါအာဒံတို့ဧဝတို့ဘာတို့ထားပါတော့အဲ့ဒါသူနီးနဲ့သူဖြစ်တာတွေမျိုးမျိုးရှိတယ်အဲ့ဒါသတ္တဝါတွေပြည့်ပြည့်ပြည့်ပြည့်လာပြီဆိုလို့ရှိရင်ဟောဒီသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာတကယ်လဲအတ္တကိုယ်ခွဲလေးတွေသွင်းပွင့်ပြီးတော့ထည့်ပေးထားတယ်တဲ့။ဘာမှလို့နားလဲအောင်ပြောရရင်ကိုယ်စလေအတ္တလက်အောက်ခံအတ္တကလေးတွေလို့ဆိုခြင်းဆိုပေါ့။ပရမအတ္တလို့ခေါ်တဲ့အစိုးရသူပရမေရှရအာလာကူတာ God လို့ခေါ်တဲ့ကိုယ်ကအတ္တကြီးကနေပြီးတော့သတ္တဝါတယောက်စီတယောက်စီရဲ့ဟောဒီကိုယ်ထဲမှာအတ္တလေးတွေတစ်ခုစီတစ်ခုစီထည့်ပေးထားတယ်။ဟုတ်လား။အတ္တလေးတွေတစ်ခုစီထည့်ပေးထားတယ်။အဲဒီအတ္တလေးတွေဘယ်ကဝင်လာသလဲဆိုလို့ရှိရင်ဒုတိယနာပရိသတ်ကိုမနေ့ကပြောခဲ့ပြီးပြီ။ဒုတိယနာပရိသတ်ရဲ့ငယ်တိတ်တဲ့ထဲမှာဗြမရန္တလို့ခေါ်တဲ့အပေါက်ကလေးရှိတယ်။အဲဒီအပေါက်ကလေးကနေပြီးတော့ဝင်လာတာ။ဘယ်သူပွင့်ပေးလိုက်ထားတယ်လဲ။ကောင်းငယ်မှာရှိနေတဲ့ပရမအတ္တကနေသွန်းပြလိုက်တဲ့အတွက်ကြောင့်ဒုတိယနာပရိသတ်ရဲ့ကန္နာကိုယ်ထဲမှာအတ္တကလေးတွေရောက်နေကြ။ဟိုကောင်းငယ်ပုံမှာရှိနေတဲ့အတ္တကြီးကလည်းမပြည့်စည်သောနေသ။ထိုအတ္တကနေခွဲပြီးတော့လွတ်လိုက်တဲ့အတွက်ကြောင့်ဒုတိယနာပရိသတ်ရဲ့ကိုယ်ထဲကိုရောက်လာတဲ့အတ္တကလည်းပဲဘယ်တော့မှမပြည့်စည်အကျင့်အကဲအမြဲတည်တဲ့အတ္တဒီလိုဒီတော့ရေကောင်းရင်ပုံရှင်ဖြစ်နေတဲ့ကုဏကအတ္တကြီးသည် သူကိုယ်စလဲချင်းနဲ့လွတ်ပေးလိုက်တဲ့အတ္တကလေးတွေတို့တရားနာပိဿကိုယ်ရဲရောက်လာရင်ဒီကိုယ်ရဲရှိတဲ့အတ္တလေးတွေကိုဟိုကောင်းငင်ကပါရမအတ္တကြီးကအကုန်ပိုင်နဲ့သူ့အလိုတိုင်းအကုန်ပြည့်စေရမယ်။ဒါကြောင့်မလို့သယံဝတိသူ့အလိုတိုင်းသာလင်တို့တရားနာပိဿရဲ့အတ္တကလိုက်ရတယ်။အဲဒီလိုလားပြန်တယ်။ဒါပြင်အဲ့ဒီအတ္တကလေးကနေဝင်လာဘယ်နေရာမှာနေတော့ဆိုလို့ရှိရင်တို့တရားနာပိဿရဲ့ရင်ကျိုင်းအလေတဲ့တွေမှာရှိနေတဲ့နှလုံးနော်ဘုန်းကြီးတို့ပိဋကနင်းနေဆိုလို့ရှိရင်တော့ဟရယံဆင်းရဲပဒုံကြောပြင်ပုံတော့ပြာလုံးအောက်ယူဉဏ်ရှိသူဝဇင်းငယ်ပွင့်တုံနှလုံးသားရဲ့သဘာဝဘုန်းကြီးတို့ပိဋကမှာလာတဲ့အကြောင်းအရာနှလုံးအိမ်ရဲ့သဘောကိုဘုန်းကြီးတို့ပိဋကလာတဲ့အကြောင်းအရာကိုနည်းနည်းအာရုံပြုကြည့်လိုက်သံဟရယံဆင်းရဲပဒုံကြောပြင်ပုံသည်နှလုံးရဲ့အယောင်သည်ဘဒုံမှာကြာရွက်၍ကြာရွက်ဤကျောပဲကအယောင်မျိုးနိညိုရောင်ရှိတယ်နိညိုရင့်ရောင်ဒါရောဇေဝဘဒုံကျောပြင်ပုံဒီကြာလုံးအောက်ယူဉဏ်ရှိသူဝဲစင်းငယ်ပွင့်တော်ဘုံသဏ္ဍာန်ကဘယ်လိုတော့ဆိုလို့ချင်းကြာဘူးကြာငုံလေးကိုဇောက်ထိုးလေးချထားသလိုဘုံသဏ္ဍာန်ရောအယောင်သူရောဒီလိုမှတ်လိုက်ဒါအကျံပြင်းပေါ့စင်ငယ်ပွင့်တော့ဉာဏ်ရှိသူဝဲစင်ငယ်ပွင့်တော့ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တို့ရဲ့အဲ့ဒီနှလုံးဟာစင်ငယ်ပွင့်ပြီးတော့နေတဲ့အဖျားကသူငုံမန္တဉာဏ်တိုင်းတဲ့ပုဂ္ဂိုလ်ရဲ့နှလုံးကဘယ်နဲ့ဖြစ်နေလဲငုံနေတယ်ပိတ်နေတယ်အပတ္တရှင်တွင်းသောဘူနှစုတ္တမိနိရိယာကအပတ္တရှင်ထိုကြဘူးလေးသောတို့ဆွဲတာလို့ပြင်းနေတဲ့နှလုံးရဲ့အပြင်ဘက်ပိုင်းဒီအလွန်ပန့်ရှင်းတဲ့အတွင်းဘက်ကသိပ်ပြီးတော့ယွန်းရှားပွဲကောင်းတဲ့ဘက်နဲ့လဲသဘုတိတဲကသဘုဥများလို့ပဲအမြင်ကလေးတွေအမြင်ကလေးတွေတကားတဲ့ရက်ကန်းချက်သလိုရှုပ်ပြီးတော့နေတဲ့ထဲမှာအကျော်အမြင်လေးတွေအလွန်သိငယ်လာသွားတော့အကျော်အမြင်လေးတွေရက်ကန်းချက်သလိုရှုပ်ထွေးပြီးတော့နေတာသဘုဥလိုဖြစ်နေတယ်အဲ့ဒီသဘုဥလိုဖြစ်နေတဲ့ရက်ကန်းကျက်သားတကယ်လို့အကျောင်းမြင်ကလေးတွေကိုအပြင်ကနေပြီးတော့နှလုံးသားလို့ခေါ်သွားတာအရာဝတ္ထုကြီးကငုံပြီးတော့ရန်တားတယ်အဲ့ဒီအကျောတွေကတကူလုံးပြန့်ပြီးတော့သွားတယ်အဲ့ဒါကိုခုနကအာတဝါဒလက်ခံမတဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာရှိနေတဲ့အကျောတွေ9000နဲ့2000ရှိတယ်သူတို့အယူသတကူလုံးအဲ့ဒီကနေအကျောတွေအကုန်ဖြတ်တယ်တို့တရားနာပရိသတ်ဗုဒ္ဓပိဋကတော်ဤအရာဆိုလို့ရှိရင်လည်းပဲအကျောတွေဟာနဲတာမဟုတ်ဘူးအဲ့ဒီမှာပဲလာပြီးတော့သုထိုအကြောင်းအရာတွေတော့ဘုန်းကြီးတို့ဩဒုတိယကာရကံဟောတော်ကတော်တော်ကြည်ကြည်ပြန့်ပြန့်ဟောတာပြီးပါပြီကြည့်စေတော့အဲ့ဒီမှာကြည့်လိုက်စမ်းဆေရဘတော်ကျောပြင်ပုံဤကြံကိုအောက်ယူဉာဏ်ရှိသူဝါစင်းငယ်ပွင့်တုံစုငုံမန္တအပတန်ရှင်တွင်သောဘုဥ္နစုတ္တမိအတွင်းမဲ့သဘောဥလိုအမြင်အမြင်လေးတွေနဲ့အကျော်လေးတွေအခန်းလိုက်အခန်းလိုက်နေတော့အထဲမှာတွင်းကလေးရှိသေးတယ်အဲ့ဒီတွင်းကလေးဟာဘလောက်ကြည်တယ်လဲဆိုလို့ရှိရင်ပုံညက်သီးရှင်းပြောပြောတဲ့ကိုထိုးပြီးတော့နှစ်လိုက်ပြီးတဲ့အခါအဲ့ဒီပုံညက်သီးလေးကိုထုတ်လိုက်ပုံညက်သီးလေးကိုထုတ်လိုက်ကြံရတဲ့တွင်းကလေးဟာဗျာတို့တရားနာပရိသတ်တင်ကြအောင်ပြောရရင်တလဲမပတ်လေလောက်တော့ရှိလိမ့်မယ်ထင်တယ်ပေါ့တွင်းကလေးကြံရလေကွန်သီးလုံးလေးကိုရှင်းနေထိုးတယ်လိုက်ပြီးတော့ကဆွဲပြီးတော့ထုတ်လိုက်ကြည့်ကြံရတွင်းလေးဝိုင်းဝဲခွက်ခွက်ကလေးကြံရအဲ့ဒီတွင်းကလေးပမာဏမျှရှိတယ်တဲ့နှလုံးသားရဲ့အတွင်းမှာတွင်းကလေးနဲ့ထိုတွင်းကလေးထဲမှာတကားတဲ့ပွေးတွေနေတယ်အဲ့ဒီပွေးတွေဟာကမ္မဇတေဇောနဲ့ကမ္မဇဝါယောနှစ်ခုတို့ရဲ့တွန်းကန်အားဖြင့်တကူလုံးကိုသူတို့ပြန့်ပြီးတော့ပြေးသွားနေကြဒါကြောင့်နသူတ္တမိနိရိယာကအဲ့ဒီလိုတွင်းကလေးထဲမှာရှိနေတဲ့ပွေးတွေတကူလုံးပြေးလွှားပြီးတော့နေတဲ့အခါမှာနသုဒ္ဓမိမနောဓာမနောဝိညာဏဓာတ်လို့ခေါ်တဲ့ဝိညာဉ်နဲ့ခန္ဓာစိတ်ကလေးသည်အဲ့ဒီဟတရအတွင်းယခုနကပုံညက်စီပမာဏမျှရှိတဲ့တွင်းကလေးထဲမှာနေတဲ့သွေးထိုသွေးရဲ့အတွင်းမှာပြန့်နှံ့ပြီးတော့တည်ရှိနေတဲ့မဟာဘုတ်၄ပါးအဲ့ဒီမဟာဘုတ်၄ပါးပတွေ့အဘောတိသောဝါယဆက်ဓာတ်၄ပါးအဲ့ဒီမှာဘုဒ္ဓပိဋကတော်နိအယသိတတ်တယ်ဆိုတဲ့မနောတမနောဝိညာဏစိတ်ဝိညာဉ်လေးအဲ့ဒီမှာမှီတယ်ပိဋကတော်ကဒီလိုလာ ဒါကြောင့်နှစုတ္တမီနေရီယာကဒေါသမဲညာຢາກကြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီနှလုံးသွေးဟာနှီးပြီးတော့နေလိမ့်မယ်ဒေါသကြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီနှလုံးအိမ်တွေကသွေးသည်မဲနေလိမ့်မယ်ညိုးနေလိမ့်မယ်ပါသိဤမောဟတဲ့မောဟကြီးတဲ့ပုဂ္ဂိုလ်တွေရဲ့သွေးကအသာစေးတာတဲ့ရေလိုနှီးကျဲကျဲဖြစ်လိမ့်မယ်တဲကပဲဤဝိတ္တအာကြီးတဲ့ပုဂ္ဂိုလ်တွေကပဲပြုတ်ရေလိုဖြူကျဲကျဲနေလိမ့်မယ်ဝါသီတရတရအာကောင်းတဲ့ပုဂ္ဂိုလ်တွေသွေးကဝါတယ်ပညာပြုတ်ပြဲဇောတာမြဲတွင်ဖြူစင်လွန်ကဲ့ပညာအားကောင်းတဲ့သူတော်ကောင်းတွေရဲ့နှလုံးသွေးကြတော့ဖြူတယ်နှလုံးသွေးအယောင်ဒုပရိသဘယ်နှပါတဲ့လဲအဲအစကပြန်ကောင်းရမလို့ဖြစ်သွားတယ်နော်ဓမ္မရိနာတို့လိုဖြစ်ဖို့တော့နေပြီဘုန်းကြီးတို့တော့လဲကြောင်းလှဲပြောင်းဖြစ်တော့မယ်អော်လိုက်ရသူတို့ကတော့ကမှန်ပြီးတော့နားတော်လဲရတာတော့မှဒီသင်္ချာလေး6ခုကိုသူတို့မမှတ်မိ6ခုပြတို့ပိသဇရိတ်6ပန်းနဲ့ပတ်သက်ပြီးတော့သွေးအယောင်6မျိုးကိုပြောထားတာနိဗ္ဗာန်ကဒေါသမဲညာသာသီမောဟတက်ကပဲဤဝါသီတရာပညာပြုပြစ်သောတာမြတ်တွင်ဖြူစင်လွန်ကဲလက်ဆုံးွယ်မြလောဟိတသည်ပုံနာဂတ်တိပုံနာကဆိုတာပုံညစီပုံနာဂတ်တိတွဲမရှိလသံမြအန္တရေသံမြနှစ်ခုရဲ့အကြအလဲတဲ့တဲ့မှာသံမြအန္တရေလဲမနေသောနှလုံးသားသည်လဲဤမသမိန်ကာယေတွင်ပါဝန်ခြင်းမစင်သည့်မွှန်းယွံဝဲလွန်းထတလံပြလာသောဤကာယ၌အတိသဝိဇန်တိတင်ချာပုံလေးရှိတုံကြည်ဤတကားမဝိသုဒ္ဓါယုသောဖျာကြီးရေးထားတဲ့အ내သမောဝိနောဒဏီတက္ကရာနဲ့မူလတိကာကြီးရဲ့အတိဘယ်တွေအကုန်ပြည့်စုံပါဒီတော့ရေဗုဒ္ဓပိဋကတော်ဤအရာနှလုံးဘဘနှလုံးသားနဲ့တကားတိဆောက်ပုံသောနှလုံးအိမ်ထဲမှာတည်တတ်တဲ့ဝိညာဉ်လေးရဲ့မိဘုံအဲဒီလိုဒုဗိဒါရှိဥစွာနားလဲထားလိုက်။ဟောယခုအတ္တဝါဒသမားတွေကဗာပြောလာသလဲ။ပရမအတ္တလို့ခေါ်ဆိုတဲ့။ဩကောင်းရင်ဘုံမှာဘယ်တော့မှရောက်နေမှမသိတဲ့အဲ့ဒီအတ္တကြီးကဟုတ်ကလားဘယ်တော့မှရောက်နေမှမသိဘူးအဲ့ဒီအတ္တကြီးဒီကမာယင်မြေတော်တော်ပင်လေသောဥဒ္ဒါတွေမရှိခင်တဲ့ကကောင်းရင်မှရှိနေတဲ့အတ္တကြီးသူကအဲဒီအတ္တဟာဒီကမာမြေတွင်နဲ့ပင်လေယင်မြေတော်တော်သမုဒ္ဒရာတွေအကုန်ဖန်ဆင်းပြီးတော့တတ္တဝါတွေမရှိမဖြစ်သေးဘူးတတ္တဝါဖန်ဆင်းအောင်မှဖန်ဆင်းပြီးတော့တတ္တဝါတွေရဲ့ငယ်လေးကအပေါက်ကလေးကနေပြီးတော့အဲဒီမှာဇီဝအတ္တဆိုပြီးတော့အတ္တငယ်ကလေးတွေပွင့်ထည့်လိုက်တဲ့ဒုဗ္ဗိသဇီဝအတ္တတဲ့နောက်အတ္တတစ်မျိုးပေါ်လာဘာအတ္တရဲ့လဲကောင်းငင်ပုံမှာရှိနေတဲ့အတ္တကြီးကပရမအတ္တထိုပရမအတ္တကနေပြီးတော့ဒုတိယနဲ့ပရိသတ်ရဲ့ခေါင်းထဲကနေပြီးတော့ထည့်လိုက်တဲ့အတ္တကိုဘယ်နဲ့ခေါ်လဲအတ္တဘယ်နှမျိုးရပါလဲဘာအတ္တဘာအတ္တရဲ့လဲပရမအတ္တရဲ့ဇီဝအတ္တရဲ့ဟုတ်ပြီဒီတော့ဇီဝအတ္တကဘယ်ရောက်လာသလဲဆိုလို့ရှိရင်တတဝတယောက်စီတယောက်စီရဲ့ကိုယ်ရဲကိုရောက်လာဇီဝအတ္တရဲ့မိယာသည်ဘသူလေးဒုပိသနားလဲသွားပြီဟောဒီယုတ်တရားကြီးဟုတ်ပြီနော်ဇီဝအတ္တရဲ့မိယာသည်ဒီယုတ်တရားကြီးဒါကြောင့်ယူပဝန္တံဝါအတ္တနံအတ္တမှာယုတ်ရှိနေတယ်အတ္တသည်ယုတ်ကိုမှီးနေတယ်လို့တချို့ကဒီလိုကြံနေတယ်အဲ့ဒီအတ္တအကြောင်းပြောရင်ဘုန်းကြီးတို့က၄၅၆ညလောက်ပြောမှပိုကောင်းပါလေနော်သို့တော်လေးပဲဒုဗိဒါဒါလောက်ပြောလို့လည်းပဲဒုဗိဒါပတ်ပြီပါလားလို့ဆိုတော့ဘယ်လိုတော့ကြဲ့ဝေပြန်ဖွဲ့တာတောင်မှဟလားမနေ့ကနားဆောင်ယူရတရားတွေကနက်လိုက်တာဗျာရေထွက်တော်မတာပြည့်နေပြီဟလားအဲဒီလိုလည်းပဲကြားရနက်ပဲစီဒုတိယနာပရိသနက်နက်နဲ့တူးလေရေကောင်းရလေပဲမဟုတ်လားလို့အေးအပေါ်ရန်တူးဘယ်တော့မှရေကောင်းကောင်းမရဘူးမှတ်ထားဒါကြောင့်မလို့ဘုန်းကြီးတို့ပါဠိတော်မူကားတော့နဲ့နဲ့ပဲရေထွက်အောင်ကိုနဲ့ဟုတ်တယ်မလားအားဒီရန်ကုန်သူရန်ကုန်သားတွေမညံ့ပါဘူးကျေးဇူးရင်ဒူးကြီးဆိုတော်ဘုရားရဲ့ပါဠိတော်တွေကိုအီးနေအောင်ဝနေအောင်နားထားတဲ့ပရိသတ်ဘုန်းကြီးတို့ရန်ကုန်မြို့ရောက်လာတာကုလို့တင်းတင်းကြဲကြဲဟောတာဘာမှကြားသေးတာမှမဟုတ်ပဲ ဒါကြောင့်တော့ကျေးဇူးရင်သူကြီးသဘောပြားတို့ရဲ့ပါဠိတော်တွေကိုဤအောင်ဝအောင်နာထားတဲ့တိပိတကရသဘောပြားကြီးတို့ရဲ့တရားတွေဤနေအောင်ဝနေအောင်နာထားတဲ့ပိသကညီးမနေကြနဲ့အဲဒီတော့ယင်ကယခုအတ္တနှစ်ခုရပါပြီဇီဝအတ္တနဲ့ပရမအတ္တပရမအတ္တကဖန်ဆင်းတတ်တဲ့လူဖန်ဆင်းတတ်တဲ့ဖန်ဆင်းခြင်းဣသရာနေမာနာကတ္တသူကသူ့ကိုနာမည်အမျိုးမျိုးပေးတာတဲ့ God လို့လည်းနာမည်ပေးတယ်ခူတာလို့လည်းနာမည်ပေးတယ်အာလာလို့လည်းနာမည်ပေးတယ်ပရမေရှရလို့လည်းနာမည်ပေးတယ်ပရမတမလို့လည်းခေါ်တယ်ဟိန္ဒီကအဲ့လိုခေါ်ရင်တိုင်းခေါ်မူရင်းကတော့အဲ့ဒါအတ္တကြီးပဲအဲ့ဒီအတ္တကနေပြက်လိုက်တော့ဇီဝအတ္တရောက်လာပြီဝိညာဉ်တော်မှုတ်သွင်းလိုက်တယ်လို့ဆိုခြင်းဆိုအောင်ပေါ့ဗျာရှင်းအောင်ပြောရင်အဲ့ဒါအတ္တလိုက်တယ်မှုတ်သွင်းလိုက်တယ်ဘေကနေမှုတ်သွင်းတယ်ကောင်းကောင်းငယ်ရိတ်အလေတဲ့တွေကနေမှုတ်ထွက်လိုက်အဲ့ဒီငယ်ရိတ်အလေတဲ့တွေကနေအကျော်ကြီးတစ်ချောင်းသည်ယခုနကယင်ကြိုင်အလေတဲ့တွေမှာနှလုံးဆိုတာခုနကဘုန်းကြီးပြောထားတယ်နော်အဲ့ဒီနှလုံးအိမ်တွင်းကိုသွားတဲ့ငယ်ရိတ်ကနေအကျော်ကြီးတစ်ချောင်းဟာတန်းပြီးတော့ဆင်းသွားတာရှိတယ်အဲ့ဒီအကျော်မကြီးကနေပြီးတော့ခုနကငယ်ရိတ်ကနေဝင်လာတဲ့ဗြဟ္မရန္တအပေါက်ကနေဝင်လာတဲ့အတ္တလေးဟာအဲ့ဒီအကျော်ကြီးကနေရှောင်းပြီးတော့ဆင်းသွားလိုက်တာနှလုံးအိမ်ရောက်ပြီဆိုတော့အဲ့ဒီမှာဝစ်နေရောတဲ့ဘယ်မှမပြေတော့ဘူးပုံပန္နာမဲနေလဲဆိုလို့ရှိရင်ပုံပန္နာမှာပြသေးတယ်အနုမြူကလေးလောက်ပဲရှိတယ်သေးသေးကလေးပဲသို့တော့သူ့ကိုသေးသေးချာချာမြင်အောင်ကြည့်လို့မြင်ကြပြီဆိုတဲ့အခါကျရင်ဘယ်နဲ့တွေ့ရမလဲဆိုရင်တဲ့ဘုန်းကြီးတို့မူပွင့်လို့ပဲတဲ့အလေကောင်ကအဖူးကလေးလုံးလုံးလေးနဲ့အပြင်ဘက်ကအမြင်နဲ့တကယ်တဲ့ဝိသံလေးဖြာပြီးတော့ပါဝန်းကျင်ကိုထွက်နေတဲ့အလေမှာလုံးလုံးလေးအဲ့ဒီမူပွင့်သန္တာအလေကောင်ကအနုမြူပမာဏကြီးတဲ့အတ္တကလေးပါဝန်းကျင်ကနေအယောင်လေးဖြာပြီးတော့တလက်လက်ထွက်နေတာအဲ့ဒီနှလုံးအိမ်မှာတွေ့လိမ့်မယ်ဘုန်းကြီးတို့ဗုဒ္ဓပိဋကကတော့နှလုံးအိမ်မှာမနောတမနောဝိညာဏတက်ဆိုတဲ့ဝိညာဉ်ရဲ့ခန္ဓာမှီတယ်လို့ဆိုတယ်။ယခုအတ္တဝါဒသမားကတော့အတ္တလေးလမ်းပြီးတော့မှီနေတယ်လို့ပြောထားပြီ။အဲဒီလိုဆိုရင်အတ္တဝါဒအကြောင်းနဲ့အနတ္တဝါဒဒုပိသတော်တော်လေးနားရှင်းလာလိမ့်မယ်ခင်ဗျ။အဲဒီလိုမှီနေတဲ့ဇီဝအတ္တဟာခံစားတာလေဝေဒကဆိုတာလေသူပဲ။ခံစားတဲ့ဝေဒကဘသူလဲလို့ဆိုလို့ရှိရင်အဲ့ဒီအတ္တလေးကခံစားတယ်ဝိညာကဆိုပြီးတော့မှတ်သားတယ်ဆိုတာလဲဘာလို့လဲဆိုရင်သူ့ပဲဟောပလားဝိဇာဏနာလက္ခဏာရှိတဲ့ဝိညာဉ်သိတယ်လို့ဘုန်းကြီးတို့ပါဠိပိဋကကတော့ဝိညာဉ်ကသိတယ်လို့ဆိုတယ်သူကတော့အတ္တဝါဒသမားကတော့ဘာတော့လဲသိတယ်ဆိုတာလဲအဲ့ဒီအတ္တကလေးကသိတာဟောယောဝေဒနာသင်္ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုကြောင်းမြန်ပြန်လိုက်တဲ့အခါကျတော့အဲ့ဒီအာရယဝတ္ထုနှလုံးအိမ်မှာလာကိတ်နေတဲ့အတ္တလေးကခံစားတာသူကပဲမှတ်သားတာသူကပဲသိတာသူကပဲစေတနာကောင်းဆောင်တဲ့သင်္ခါရခန္ဓာတွေရဲ့ပြုပြင်တယ်ဆိုတဲ့အလုတ်ကိစ္စပြုတယ်ဆိုတဲ့ကာရကအလုတ်ကိစ္စကိုဒီအတ္တကပဲလုပ်တယ်ဟောဒီလိုလားအဲ့ဒါပဲအတ္တလဲဆိုလို့ရှိရင်ဇီဝအတ္တဒုပိသဘာအတ္တဇီဝအတ္တပါဗျာသူစီအသက်ရှိတယ်ရှင်းနေတယ်အပြည့်တန်းရှင်းသန်းနေတယ်အသက်ရှိနေတယ်ရှင်းသန်းနေတယ်သတ္တဝါတယောက်ရှင်းသန်းနေတယ်ဆိုတာဘာကြောင့်ရှင်းနေရသန်းနေရတာလဲအဲ့ဒီအတ္တကလေးဝင်ပြီးတော့ကိန်းနေတဲ့အတွက်ကြောင့်ရှင်းသန်းရတာဒါကြောင့်ပုဂ္ဂိုလ်ဇီဝအတ္တဒီလိုနာမည်ပေးကာရကသင်္ခါရခန္ဓာရဲ့ကိစ္စသူပဲလုပ်တယ်ဝေဒကဝေဒနာခန္ဓာရဲ့ကိစ္စသူပဲလုပ်တယ်သင်္ခေခန္ဓာကိစ္စသူပဲလုပ်တယ်နိဝါသီတဲ့ဟောဒီကိုကြီးဘယ်လိုပဲပြည့်စည်သွားသွားအဲ့ဒီဇီဝအတ္တလေးကမပြည့်ဘူးငယ်ရိခုနကအကျော်ကြီးကနေလျှောက်ပြီးတော့ဇမရဏအပေါက်ကနေထွက်သွားပြီးတော့ဒုတိယဘဝတစ်ခုမှာဒုတိယခန္ဓာအသိရပြီဆိုရင်ထိုအထက်ဝင်သွားပြန်ရောသူကဟောဒီခန္ဓာဟောင်းပြည့်စည်သွားတဲ့အခါမှာယခုကဇီဝအတ္တလေးသည်မပြည့်ပဲနဲ့နောက်ထခန္ဓာကိုယ်တစ်ခုတည်းအသိဝင်သွားတယ်။တခါတခါဒုတိယခန္ဓာသည်တလုံးမရသေးလို့ရှိရင်ကြာကာလအနေနဲ့ဟိုဘက်ဒီဘက်မရောက်သေးပဲနဲ့နေတဲ့အခါလဲနေသေးတယ်ဆိုပဲ။ဘုရားတို့အတ္တဝါဒရဲ့ကြာကာလပြောပါတယ်ဒီပြင်ကြာကာလတော့အပါထားသားမှာဒုပိသကြီးနော်။ဘုန်းကြီးပြောရင်ဒုပိသကတိတိတူခြေောက်ထောင်လို့ထောင်လုံးလို့အဲ့ဒါတွေမပြောတော့ပါဘူးလို့ဒီတော့ရင်ဈာကာလဆိုတာဟာ ဒီဘက်ဘဝနဲ့ဟိုဘက်ဘဝနှစ်ခုဘုန်းကြီးတို့သာတဲ့တော့အဲ့ဒါကိုဘဝန္တရလို့ခေါ်တယ်ဟိုဘက်ဘဝနဲ့ဒီဘက်ဘဝရဲ့အကျအဲ့ဒါကိုဘဝန္တရဘဝခြားဘုန်းကြီးတို့ဗာဟိယသုတ္တမအဲ့ဒီဝါဒတွေနဲ့ပတ်သက်လို့အငင်းနေကေစီဝါဒတို့အပရိဝါဒတို့အထက်ကရာကြီးကကြည်ကြီးဖွင့်ထိုအကြောင်းလေးဘုန်းကြီးဟောတော့ကအဲ့ဒါဒီမထက်ခင်နေဝိဒနဟူရဏဥပယမန္တရိနာဣသိဝန္တောဒုက္ခသာနဥပယမန္တရိနာဆိုတဲ့အပိုက်ဒီဘဝပြည့်စက်ကဘဝဟိုဘဝဆိုတော့တမလွန်ဘဝတမလွန်ဘဝနဲ့ဟောဒီပြည့်စက်ကဘဝနှစ်ခုရဲ့အကျမ်းကိုအဲ့ဒီပါရိယသုတ်တံပါဠိတော်ကတော့ဥပယမန္တရဘဝနှစ်ပါးရဲ့အကျဟိုဘက်မရောက်ဒီဘက်မရောက်ဒုတိယနာပရိသတ်ကပြောတဲ့စကားလည်းရှိတယ်မဟုတ်လားဗါတဲ့ဝိညာဉ်အဲဝိညာဉ်သက်ဖွယ်လောက်လန်းတွယ်ဆိုလားပါဆိုလားသူတို့စကားလေးတစ်ခုရှိပါတယ်မြော့ကလေးတကောင်ဟာတီလေးအဲဗါလဲကျုပ်ကလေးတကောင်ဟာဒီဘက်ကတွယ်စရာတစ်ခုကနေပြီးတော့ဟိုဘက်တွယ်စရာတစ်ခုကိုလန်းတွယ်တော့မယ်ဆိုလို့ကြည့်ဒီဘက်ကမလွတ်သေးပဲနဲ့ဟိုဘက်မတွယ်ဘူးတဲ့မြော့ကလေးများကျုပ်ကလေးများတွယ်တော့မယ်ဆိုရင်အဲ့ဒီလိုပဲအတ္တဟာလည်းပဲဒီဘက်ဘဝမစွန့်ရသေးရင်ဟိုဘက်ဘဝလန်းမတွယ်ဘူးတဲ့ဟိုဘက်ဘဝတွေ့ပြီးမှဒီဘက်လွတ်တယ်ဆိုတော့ဘယ်နဲ့တော့နှစ်ဘက်ခွနေတဲ့သဘောကြီးဒီလိုဖြစ်နေတယ်။ဘုန်းကြီးတို့အဘိဓမ္မာနီးအယဆိုလို့ရှိရင်သုတိစိတ်သည်ဒီဘက်ဘဝမှာပြတ်စေခဲ့ပြီးဒုတိယဘဝမှာပฏิသန်ဒီဆိုပြီးတော့တပံဖြန်ပြန်ပြီးတော့ဆက်တဲ့စိတ်ကလေးအသစ်တစ်ခုဖြစ်တယ်။ဟောဘက်နဲ့ဒီဘက်ခွပြီးတော့တခါတည်းဟိုဘက်လည်းမလွတ်သေးအဒီဘက်လည်းမလွတ်သေးဟိုဘက်လည်းမတွေ့ရသေးဆိုတော့ကြားမှာတခါတည်းတန်းလန်းတန်းလန်းနဲ့ဒီလိုတော့မကြည့်ဘူး။အဲအတ္တဝါဒသမားတွေကတော့ဒီလိုဒါကြောင့်မလို့တက္ကရကဒုတိယနာပရိသလူတယောက်သာသိလို့သုတ်တံမှာအလောက်ကပို့ပြီးပြီဆိုရင်တချို့အယတ်တွေရှိသေးဘယ်နဲ့လုတ်တယ်လဲဆိုလို့ရှိရင်အဲ့ဒီအလောက်မြုပ်ပြီးပြီဆိုလို့ရှိရင်အဲ့ဒီအလောက်ကြီးကိုမြေပုံလေးကိုကောင်းရင်ကနေပုတ်ခါနဲ့သိကိုင်းလေးတကိုင်းနဲ့ချိုးပြီးတော့မြေပုံလေးပုတ်ပို့ပြီးတော့လာအင်းကိုလိုက်ခဲတဲ့ဘယ်နည်းဘယ်ရကြဆုံးတော့မလို့ဘယ်လေးပဲတရားဟောတရားနာလုံမလုံအသင်လိုက်ခဲ့ပါအမောင်လိုက်ခဲ့ပါအမိလိုက်ခဲ့ပါအဖေလိုက်ခဲ့ပါပေါ့အဲ့ဒါသူတို့ဘသူပဲသိသေးတယောက်ယောက်ခေါ်ပြီးတော့အဲ့ဒီသေကိုင်းလေးနဲ့မြေပုံလေးပုတ်ပုတ်ပြီးတော့ခေါ်လာပြီးတော့မှအဲ့ဒီသေကိုင်းလေးကိုအိတ်တောင်တနေရာမှာအပြင်ဘက်မှာအထဲတော်မသွေးရဘူးတဲ့သူတို့ကအဲ့ဒါကြောက်လို့အဲ့ဒီအပြင်ဘက်တောင်တနေရာမှာအဲ့ဒီသေကိုင်းကလေးချိတ်ထားလိုက်တယ်အဲ့ဒီမှာမိမိရဲ့အမိတော်၎င်းအဖေတော်၎င်းတည်သွားတဲ့လူဒီဘဝသစ်မရောက်သေးပဲနဲ့ကြာကာလအနေနဲ့အဲ့ဒီသစ်ကိုင်းလေးခိုးပြီးတော့နေရတယ်တဲ့ဒီကသုံးမသုံးသေးလို့မသွားရသေးဘူးပြစ်နေတာဟုတ်လားဒီတော့ရင်အတ္တဝါဒရဲ့အခွင့်အပွားတွေဟာတို့ဗမာပြည်ဖြူပြည်သားတွေဗုဒ္ဓဘာသာရဲ့နေနေတဲ့ဘလောက်ရောက်နေတယ်ဆိုတာစဉ်းစားကြည့်သမှာအဲ့ဒါသွားပြီးတော့ပရိသေဘာတွေရွတ်မပြစ်လိုက်နေတယ်အဲ့ဒီအတ္တလေးထွက်ပြေးသွားအောင်မယ်အဲဒီလိုလဲရှိသေးတယ်ပရိနောက်မှရွတ်ရမယ်သုံးအရင်တော့အမြဝေပြီးမှပရိရွတ်ပြီးတော့သုံးတော့အမြဝေဆိုတော့အဲ့ဒါကျွတ်ရင်လဲကျွတ်မကျွတ်လို့ရှိရင်လဲပရိရွတ်ထွက်ပြေရောဆိုတဲ့အဓိပ္ပာယ်လားမသိဘူးပရိနောက်မှရွတ်ပြရအောင်အဲအဲ့ဒီလိုလုံးလဲလို့ရှိရင်လွတ်သွားရောကျွတ်သွားရောအဲဒါကတခုတခုနေကြတော့ဘယ်လိုလုံးဆိုလို့ရှိရင်ဘုန်းကြီးတို့ကိုယ်တိုင်နဲ့လိုက်ခဲ့ဘူးတယ်အဲ့ဒီအတုပါတယ်ဟောကသိသွားတဲ့အလောင်းဘုန်းကြီးရှိမနီမဝေတဏီယာချထားအဲ့ဒီခေါင်းနဲ့အလောင်းနဲ့ဘုန်းကြီးရှိကဒီကပရိအိုးနဲ့ကြော့ပွဲနဲ့ကျူရန်လေးပွေပြီးတော့ထားလိုက်သေးတယ်ဓာတ်ကျူလေးဒီကဘုန်းကြီးကျွတ်လိုက်ဖားလိုက်တဲ့ပရိမန္တန်ရဲ့တကူအစုတောင်းအမြဝီရေတဲ့ကြဟောတယ်ပြောတယ်တရားတွေအဲ့ဒီဓာတ်ကျူလေးကနေကြောက်သွားဟိုသေးတဲ့လူကဟိုကနေနားထောင်တော့ပေါ့အဲဒါဘုန်းကြီးကမေးကြည့်တယ်ခင်ဗျားတို့ဘာလုပ်ထားလဲအဲ့ဒီကျူလေးကခေါင်းကအဝေးကြီးတချို့များဆိုလို့ရှိရင်မြေကြီးတွင်းပေါ်မှာအဲ့ဒီခေါင်းကြီးတင်ထားအဲ့ဒီတွင်းပေါ်တင်လိုက်တဲ့ခေါင်းကနေအရှိကျိုးလေးဆွဲပြီးတော့လာလိုက်တာဘုန်းကြီးရှိကအုံးသီးကဟိုကျွတ်မိမှအဲ့ဒီကျိုးလေးလာချီထားအဲ့ဒါဘုန်းကြီးတို့ဒီကနေရိုးကြဖားကြဟောကြပြောကြခင်ဗျားတို့အဲ့ဒါဘာလို့ထားလဲဆိုဟိုသေးတဲ့လူတရားနာဖို့ရန်ကျိုးဆက်ဓာတ်ကျိုးဆက်ပေးထားတာပြဘုန်းကြီးတို့ကကြီးစရာပြောတယ်ဒီလောက်နဲ့မရဘူးပြလို့တယ်လီဖုန်းနှကြနဲ့ပါနဲ့တပ်ပေးထားမှပြစ်မယ်တင်တယ်လို့ဟုတ်ကဲ့လားဟောအာဒဝါဒအငွေ့သက်မစင်သေးဘူးတို့လူစုဖြစ်နေတာဘုရားရှင်ကတော့ယူပံပိသွေနတ္တဝေရဏနတ္တသိညာနတ္တသင်္ကာရနတ္တဝိညာဏနတ္တဒီတော့ရင်ဒုတိယနာပရိသတ်အဆန်းကြီးဖြစ်ကုန်လိမ့်မယ်ဘုန်းကြီးကြောက်ပြောတော့သက်ကာယဒိဋ္ဌိအကြောင်းပြောနေတာနော်
အဲ့ဒီအတ္တကိုပယ်လိုက်လို့ရှိရင်အတ္တဒိဋ္ဌိဆိုတဲ့သက္ကာယဒိဋ္ဌိကင်းသွားတယ်လို့ဟောဒီကျမ်းကအယတို့ဘုန်းကြီးတို့သာပြောနိုင်တယ်ဒီတော့ရင်တို့တရားနာပရိသတ်သက္ကာယဒိဋ္ဌိကင်းဖို့ရန်လွယ်တယ်ဆိုရင်လည်းဟုတ်တယ်ခက်တယ်ဆိုရင်လည်းဟုတ်တယ်သို့တော်လည်းပဲနာယူကြားယူနေတော့ပြီးမနေနဲ့ယုတ်ကိုယုတ်အတိုင်းကြာဉာဏနာသဘောပေါက်အောင်ကတော့ရှုခွဲမှာယုတ်ကိုတခါတည်းတင်းယူမှဖြစ်မှာနာယုံနဲ့ယုတ်အကြောင်းကောင်းကောင်းမသိဘူးဝေဒနာသင်ညာသင်္ကာရဝิญဉ်ဆိုတဲ့ခန္ဓာ၅ပါးအကြောင်းကိုနာထားယုံဖတ်ထားယုံမှတ်ထားယုံနေတော့အဲ့ဒါသုတ္တမယဆိုတာကိစ္စမပြီးဘူးခုနကအာတ္တကိုလို့လက်မခံပါဘူးထာအနတ္တလို့ပြောတဲ့ဒီခန္ဓာ၅ပါးတပည့်တော်တို့လက်ခံယုံကြည်ပါတယ်ဒါကြောင့်တပည့်တော်တို့ကအနတ္တဝါဒသမားတွေအနတ္တဆိုင်နေပြီသက်ကာယဒိဋ္ဌိပြုတ်နေပြီလို့ဒီလိုဆိုလို့ရှိရင်ဒုဗိဒတစ်ဖက်ကဘေကာယဒိဋ္ဌိပြုတ်ကိုဘာခက်တယ်ကွာဒီလိုဖြစ်လာလိမ့်မယ်ဒီတော့ယပူကြီးပြောခြင်းတဲ့စကားကအဲ့ဒီလိုအတ္တဝါဒကိုတပည့်တော်တပည့်တော်မှတို့လက်မခံပါဘူးယုတ်ဝေဒနာသင်ညာသင်္ကာရဝิญဉ်ကိုလက်ခံထားပါတယ်ဆိုရင်ယုတ်ရဲ့ဝေဒနာရဲ့သင်ညာသင်္ကာရရဲ့ဝิญဉ်ရဲ့ဆိုတဲ့တကယ်ထင်ရှားရှိနေသောသထင်ရှားရှိသောကာယလို့ခေါ်တဲ့အဲ့ဒီခန္ဓာ၅ပါးအပေါင်းကိုတို့ယောဂီများရဲ့ဉာဏ်ထဲမှာပေါ်လို့ကြီးပေါ်လာအောင်ရှုွက်တင်ပြီးတော့သေချာကြည့်မှအဲ့ဒါမှလာရင်ပကာယရဲ့သဘောပေါက်ရင်ဒိဋ္ဌိအဲ့ဒီမှာဘာဝနာဉာဏ်နဲ့ရှင်းသွားမယ်ဒီလိုလို့ရပါဘုရားနာယုံနဲ့ရှင်းတာမနေလိုက်ပါနဲ့နော်ခိုင်းပြီးတော့ဇီဝအတ္တဆိုတာကုဏကဘုန်းကြီးပြောတာပြီးနှလုံးအိမ်ထဲမှာလာပြီးတော့ကိန်းတာသည်ဇီဝအတ္တဘုဒ္ဓပိဋကတော်နိယတို့နှလုံးအိမ်မှာကိန်းနေတာကမနောဓာတ်မနောဝိညာဏဓာတ်လို့ခေါ်တဲ့ဝိညာဉ်တခြားသည်ဒီတော့သူတို့ဝါဒအရဝိညာဉ်ကိုလက်မခံဘူးထိုဝိညာဉ်နဲ့ရှင်တွဲပြီးတော့လာတဲ့ဧကုတ်ပါဒအတူဖြစ်ပြီးတော့ဧကနိရောဓအတူချုပ်ကြတဲ့သင်ညာဝေဒနာသင်္ခါရဒါတွေလည်းသူတို့လက်မခံဘူးဘာလာလဲလက်ခံတာလဲဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုဖယ်ထားလိုက်ပြီးတော့ဗါတယ်လေအတ္တဇီဝအတ္တလေးကိုလက်ခံအဲ့ဒီနှလုံးအိမ်ကနေအကျော်ကြီးတချောင်းနေငယ်ရိတ်ကဗြဟ္မရန္တာအပေါက်ကိုသွားတယ်ဆိုတဲ့အကြောင်းပြောပြီးပြီနောက်တာအကျော်မကြီးနှစ်ချောင်းရှိသေးတယ်အဲ့ဒီနှလုံးအိမ်ကနေတက်လာတာဘယ်သွားကလေးသူအကျော်မကြီးနှစ်ချောင်းနေအပေါက်ကိုထောင်တက်လာခဲ့ပြီးတော့နှစ်ခေါင်းပေါက်ကိုတစ်ဖက်တစ်ချောင်းစီဖြန့်သွားတယ်တဲ့အဲ့ဒီယူရဲဆိုတဲ့လုပ်ငန်းကိုအဲ့ဒီဇီဝအတ္တကနေပြီးတော့နှလုံးအိမ်ကနေထိုးအကျော်ကနေပြီးတော့ဓာတ်ကျိုးဆက်ပြီးသူအလုပ်လုပ်ပေးပါတယ်တဲ့အတ္တဝါဒရဲ့အသက်ယူနီးအဲ့ဒီလိုမှတ်လိုက်အမှန်ပါဘုန်းကြီးတို့ပိဋကတော်နည်းရနှာခေါင်းနဲ့သွားနေတဲ့ထွက်လီဝင်လီဟာဘာကြောင့်ဖြစ်သလဲစိတ်တဇဝါယောတ္တဘာဝါယောတ္တစိတ်ကြောင့်ဖြစ်လာတဲ့ဝါယောရုပ်ရဲ့လှုပ်ရှားနေတဲ့သဘောပိဋကတော်နိအယဒီလိုကြည့်အတ္တဝါဒနိအယဆိုလို့ရှိရင်ဇီဝအတ္တကနေပြီးတော့မှုတ်ပြီးထုတ်ပြီးနေတဲ့အဘဲတဲ့သူတို့ကဒီလိုလာတယ်အဲ့ဒါဇီဝအတ္တရဲ့သဘောဒီတော့သင်္ခါရခန္ဓာရဲ့ကာရကဆိုတဲ့ကိစ္စကိုလည်းပဲသူဇီဝအတ္တကပြုလုပ်တယ်ဝေဒနာကန္တာရဲ့ဝေဒနာကန္တာရဲ့ခံစားတတ်ပါတယ်ဆိုတဲ့ဝေဒကကိစ္စကိုလည်းပဲအဲ့ဒီဇီဝအတ္တကလုပ်တဲ့ပညာရဲ့ကိစ္စသင်္ခါရကိစ္စဝိညာဉ်ရဲ့ကိစ္စနာမကန္တာ၄ပါးရဲ့ကိစ္စသူတို့ကပဲလုပ်တယ်နာခန္ဓာ၄ပါးမရှိတော့ဘူးအတ္တတစ်လုံးနဲ့ချက်အဲ့ဒီလိုယူတယ်နိဝါဒီအမြဲတမ်းနေတဲ့မပြတ်မစီအမြဲတမ်းတည်ရှိတယ်ဟောဒီရုပ်ကိုယ်ကြီးပြည့်ပင်ပြည့်သွားတော့လည်းပဲအဲ့ဒီအတ္တလေးခုနကငယ်ရိအပေါက်ကထွက်သွားပြီးတော့ဒုတိယဘဝသင်မရသေးရင်မြမာကြီးတဲ့အကောင်းငယ်ပုံမှာရှိနေတဲ့ပရမအတ္တထံပြန်ပေါင်းနေတယ်တဲ့ဒီလိုလားအဲ့ဒါဟိန္ဒီဘာသာအဖြစ်အတ္တမလို့ခေါ်တယ်ကြီးကပရမပုတ်မပါဘူးဖန်ဆင်းတဲ့တကယ်ကိုအိသဒူဝအကောင်းငယ်မှာရှိနေတဲ့အတ္တကိုတော့ကြီးကပရမပုတ်ထက်ပြီးတော့ပရမတ္တမဟောဒီကိုယ်ထဲရောက်ပြီးတော့နေတဲ့အတ္တလေးကြတော့သူကတော့အတ္တမလို့ခေါ်တယ်ပရမပုတ်ပြစ်သွားတယ်အာရိပါဒာကတော့ရူဟဲလို့ခေါ်တယ်သူ့ကိုအင်္ဂလိပ်လိုတော့အတ္တကို soul လို့ခေါ်လိမ့်မယ် soul soul လို့ခေါ်တယ်အဲ့ဒီအတ္တကလေးကိုဘုရားကဘုန်းကြီးပြောပြီးဒီမအူပွင့်တန်တန်ရှိနေတဲ့အမြင်ကလေးတွေနဲ့မအူပွင့်ကလေးလို့တခါတည်းအယောင်ကြီးဖြာထွက်ပြီးတော့တလက်လက်နေတဲ့အဲ့ဒီအတ္တကိုတို့တရားနာပရိသတ်များစူးစူးစိုက်စိုက်ဉာဏ်နဲ့ဖောက်ထွင်းပြီးတော့မြင်အောင်ကြည့် ရင်ငိုင်းတဲ့ကလင်းနေတဲ့တကားတဲ့အယောင်တွေထွက်လာပြီးတော့အဲ့ဒီနှလုံးအိမ်မှာကင်းဝနေတဲ့အတ္တလေးကိုမြင်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်သည်နတ္တိဒါနိပုဏ္ဏဘဝတဲ့နောက်တဖန်ဘဝသည်ဖြစ်ချင်းဇာတိဆိုတဲ့ဒုက္ခသူမရှိတော့ဘူးအတ္တဝါဒအယူအဆအယဒီလိုပြောတယ်ဒီဇီဝအတ္တကိုမြင်ရင်ပဋိသင်္ဍေနေခြင်းဆိုတဲ့ဒုက္ခတွေအကုန်ချုပ်ခြင်းပြီးဘုရားရှင်ကိုယ်တော်မြတ်ကတော့ယုတ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ကိုမြင်ရမယ်။ထိုယုတ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်တို့ရဲ့သဘာဝလက္ခဏာကိုမြင်ရမယ်။ထိုသဘာဝလက္ခဏာမှာတဆင့်တဲ့သံမြင်ညလက္ခဏာကိုမြင်ရမယ်။အဲ့ဒီသုံးစင်ပိုင်ပိုင်နိုင်နိုင်ကြီးမြင်တော့မှညာတပရိညာတိရဏပရိညာပါဏပရိညာပရိညာသုံးချက်ပိုင်လို့ကိလေသာတွေပယ်ပြီးတော့မှနတ္တိဒါနိပုဏ္ဏဘဝငါဘဝမရှိတော့ဘူးလို့ပြော။အဲ့ဒီလိုကြွားချတယ်ဆိုတဲ့အကြောင်းကိုဒုပိသကိုအဲ့ဒါရှင်တွဲပြီးတော့ပြပါတယ်ဒီတော့ခုနကပါဠိတော်ပြန်ကြိုင်လိုက်ရင်အဲ့ဒီမူကိုနားလည်ထားရင်ပါဠိတော်မှာအလိုလိုရှင်းသွားမှာဒါကြောင့်ဝေဒနာအတ္တတောသမနုပတ္တိဝေဒနာခံစားတတ်ပါတယ်ဆိုတဲ့ဝေဒနာရဲ့လောကိစားကိုအတ္တတောအတ္တကခံစားတယ်လို့သမနုပတ္တိသုံးသပ်ဤအဲ့ဒါဆိုရင်ဒုပိသနားလည်ပြီးထင်ပါတယ်ဝေဒနာဝတ္တဝအတ္တနာအတ္တနာအတ္တကိုဝေဒနာဝန္တံဝေဒနာနဲ့ရှင်တွဲနေတယ်လို့သမဏုပါရိသုံးပါးပြန်တယ်။တချို့လူတစုကဘယ်နဲ့ကြံမြန်လဲဆိုလို့ရှိတယ်။ခံစားတာကဝေဒနာမဟုတ်ဘူးတဲ့။နောက်တစ်ယောက်နောက်တစ်ယောက်ဒုပုဂ္ဂိုလ်တစ်ယောက်ကဘယ်နဲ့ကြံမြန်လဲဝေဒနာဝတ္တဝအတ္တနာအတ္တကတခုခံစားတယ်ဆိုတဲ့ဝေဒနာကတခုဝေဒနာတစ်စိတ်နန္တရားရဲ့တသိတ္တိသတိတ္တဝေဒနာကိုခွဲပြီးတော့လက်ခံတဲ့အတ္တရှိတယ်ဆိုတာလက်ခံတယ်ဒီလိုလူကလည်းရှိတယ်တိတိတွေကြံမုံနီး20ရှိတယ်နော်ခန္ဓာတာကဝေဒနာမှတ်သားတာပြုပြင်တာသိတာကအတ္တဒီလိုလုပ်လာတယ်ဒါကတယောက်ကဲနောက်တယောက်ကဘယ်လိုလုပ်မလဲကြည့်အောင်ဝေဒနာဝတ္တဝအတ္တနာအတ္တနိဝဝေဒနာအတ္တနိဝအတ္တနိုင်မူလေဝေဒနာဝေဒနာကမှီ၍နေရပါတယ်လို့သမန္တုပ္ပတိသုံးသပ်ပြန်တယ်ဝေဒနာရှိတယ်ဆိုတာလက်ခံတယ်အဲ့ဒီဝေဒနာဒီဘုသူမှီဖြစ်ရလဲဆိုလို့ရှိရင်အတ္တကိုမှီပြီးတော့ဖြစ်တယ်ပညာသင်္ခါရဝိညာဉ်ကိုသူလည်းမခံဘူးခံစားတဲ့ဝေဒနာကိုတော့လက်ခံတယ်အဲ့ဒီဝေဒနာဘာမှီဖြစ်လဲဆိုရင်အတ္တကိုမှီဖြစ်ရတယ်